Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံတဲ့နေ့သစ်ဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2019ခုနှစ်မေလ18ရက်ကြာသပတေးနေ့မနေ့ပဲအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းမီတာ30.40 48.50 နဲ့လိုင်းလက်190တို့ကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ကအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
။မင်္ဂလာမနေ့ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့ American သမ္မတရွေးကောက်ပွဲမှာရုရှားဝင်ရောက်ဆွတ်ဖက်ခဲ့ခြင်းရှိမရှိဆိုတာနဲ့တခြားရုရှားနဲ့ဆက်နွယ်နေတဲ့ကိစ္စတွေကိုစုံစမ်းစစ်ဆေးရမှာကြည့်ကြဖို့ FBI အကြီးအကဲဟောင်းရောဘတ်မူလာကိုအထူးစုံစမ်းရေးစစ်ဆေးမှုဖြစ်ခန့်လိုက်ပါတယ်။အာဆီယံနိုင်ငံတချို့မှာရစ်တိုက်အင်အားတွေတိုးချက်လှုပ်ဆောင်လာနေကြပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့တင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ဒီကနေ့မနေ့ထုတ်လွှင့်မဲ့အထင်မှာတော့ရှမ်းပြည်နယ်တောင်ပိုင်းတပ်ဖွဲ့တွေကတပ်သားတွေစုဆောင်းမှုကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေရှိလာပါတယ်။
သူကတော့အမကတက်မရှိဘူးလို့ပြောတယ်။ဟိုပြန်မယ်ဆိုလို့ရှိရင်ဟိုဘက်ကသူတို့ကအချိန်မရွေးပြန်ပြီးတော့မှဟိုလာပြီးချင်းချောက်နိုင်တဲ့အနေအထားတွေမှာရှိနေတယ်ခင်ဗျာ
။ဒီကြောင့်တရင်နေပြီးမှတင်ဆက်သွားဖို့ရှိသလိုပြည်တွင်းငြိမ်းချမ်းရေးအတွက်ဒေသဖွံ့ဖြိုးရေးဆိုင်ရာလုပ်ငန်းတွေကိုပူးပေါင်းဆောင်ရွက်မဲ့အခြေအနေကိုလည်းတင်ပြပေးဖို့ရှိပါတယ်။တခါထိုင်းနိုင်ငံမှာမြန်မာလူသမားတွေအလုပ်ထုတ်ခံရပြီးနောက်ပိုင်းရောကြီးအမြောက်အများရရှိတဲ့အကြောင်းတွေနဲ့တခါအမေရိကန်နိုင်ငံရေးအထက်မှာတော့သမ္မတဒေါ်နယ်ထရမ့်ကဒီအင်ပီရိုမှာဖြစ်ပွားနေတဲ့နိုင်ငံရေးအချုပ်တော်ပုံတွေကိုလည်းတင်ပြဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းနိုင်တဲ့ဒေါခင်မျိုးသက်ကပြောပြပေးပါအောင်ခင်ဗျာ
။2016ခုနှစ်ကအမေရိကန်ပြည်ထောင်စုမှာကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာရုရှားအစိုးရကဝင်ရောက်ဆွတ်ဖက်ခဲ့ခြင်းရှိမရှိဆိုတာနဲ့တခြားရုရှားနဲ့ဆက်နွယ်နေတဲ့ကိစ္စရပ်တွေကိုစုံစမ်းစစ်ဆေးရမှာကြီးကြပ်ဖို့ FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရိုအကြီးအကဲဟောင်းရောဘတ်မျူလာကိုအထူးစုံစမ်းစစ်ဆေးရမှုအဖြစ်ခန့်အပ်တာဝန်ပေးလိုက်တဲ့အကြောင်းတရားရေးဌာနကဗုဒ္ဓဟူးနေ့မှာကြေညာပါတယ်။အမေရိကန်ပြည်သူတွေအနေနဲ့ဒီကိစ္စစုံစမ်းစစ်ဆေးမှုကထွက်ပေါ်လာမယ့်ရလအပေါ်ယုံကြည်မှုအပြည့်အဝရှိစေရေးအတွက်အထူးအကြံပေးတဦးကိုခန့်အပ်တာဝန်ပေးသင့်တယ်လို့သူ့အနေနဲ့ယူဆကြောင်းလက်ထောက်နိုင်ငံတော်ရှေ့နေချုပ် Rod Rosenstein ကပြောပါတယ်။ Robert Mueller ဟာ FBI အကြီးအကဲအဖြစ် 2001 ခုနှစ်ကနေ 2013 ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းသမ္မတဒေါ်နယ်ထရမ့်ရာထူးကဖယ်ရှားလိုက်တဲ့ James Comey ဟာသူ့နေရာမှာတာဝန်ထမ်းဆောင်သူဖြစ်ပါတယ်။သမ္မတထရမ့်နဲ့သူ့ရဲ့လက်ထောက်ဒီနေ့ရုရှားနိုင်ငံအကြဆက်နွယ်မှုရှိမရှိစုံစမ်းစစ်ဆေးတဲ့နေရာမှာအခုလိုအထူးစုံစမ်းစစ်ဆေးရမှုဒါမှမဟုတ် community ရဲ့ဖွဲ့စည်းဆောင်ရွက်ဖို့လွတ်တော်အတွင်းမှာရှိတဲ့သမ္မတထရမ့်ရဲ့ Republican Party ကလွတ်တော်အမတ်တချို့နဲ့အတိုက်ခံ Democrat Party ကလွတ်တော်အမတ်တွေကတောင်းဆိုနေကြတာပါရုရှားနဲ့ဆက်နွယ်မှုရှိမရှိဆိုတဲ့ကိစ္စကို FBI အပြင်အထက်နဲ့အောက်လွှတ်တော်နေရာစလုံးကထောက်လှမ်းရေး committee တွေကပြုလုပ်နေတဲ့စုံစမ်းစစ်ဆေးမှုတဲ့ကြော်လွန်လာနေတာဖြစ်ပါတယ်မြူတာလူညိုရဲ့အကြံပေးမိုက်ကယ်ဖလင်းနဲ့ရုရှားနိုင်ငံအကြဆွနမှုရှိမရှိဆိုတဲ့ကိစ္စစုံစမ်းစစ်ဆေးနေတဲ့အမှုကိုရပ်ဆိုင်းပေးဖို့သမ္မတထရန့်ကသူ့ကိုပြောခဲ့ကြောင်းမကြသေးခင်ကယာရုကဖယ်ရှားခံလိုက်ရတဲ့ FBI ညွှန်ကြားရေးမှူး James Comey ကသူ့ဝန်ထမ်းနေထိုင်ရေးသားအသိပေးခဲ့တယ်ဆိုတဲ့သတင်းအင်္ဂါနေ့ကထွက်ပေါ်လာပြီးတဲ့နောက်မှာအထူးစုံစမ်းစစ်ဆေးရမှုခန့်အပ်တာဝန်ပေးရေးတောင်းဆိုမှုတွေလည်းတိုးမြင့်လာခဲ့တာပါ
သမ္မတဒေါ်နယ်ထရမ့်မှာဗုဒ္ဓဖူးနေ့ကအမေရိကန်ကမ်းခြေစောင့်တပ်ဖွဲ့သင်္ကန်းကျောင်းကျောင်းဆင်းပွဲအခမ်းအနားမှာမိန့်ခွန်းပြောကြရာမှာသူ့ကိုဝေဖန်သူတွေအထူးသဖြင့်သတင်းမီဒီယာတွေကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့တယ်လို့သူ့ရဲ့စေဦးစီးချုပ်အနေနဲ့အောင်မြင်မှုတွေကိုကြော်ညာခဲ့ပါတယ်။ Connecticut ပြည်နယ် New London ကကျောင်းဆင်းပွဲမှာဘွဲ့ရသူတွေကိုမိန့်ခွန်းပြောကြရာမှာတော့သမိုင်းတလျှောက်ဘယ်နိုင်ငံရေးသမားမှသူ့လောက်ဆူဆူဝါဝါအဆက်ဆံမခံခဲ့ရတယ်လို့မတရားလည်းမခံခဲ့ရဘူးလို့ပြောကြခဲ့တာဖြစ်ပါတယ်။ဒါကြောင့်သူ့အနေနဲ့မီဒီယာတွေရဲ့သတင်းဖော်ပြချက်တွေနဲ့ပတ်သက်ပြီးအကောင့်မြန်စရာတကွမှမရှိပေမဲ့အချိန်တိုတိုအတွင်းမှာပဲအောင်မြင်အောင်လို့သူကလှုပ်ပြနေစေပဲလို့လည်းပြောပါတယ်။2016သမ္မတရွေးကောက်ပွဲမှာမထင်မှတ်ပဲသူ့ရဲ့အောင်မြင်မှုကိုအတူယူပြီးအခုဘွဲ့ရလူငယ်ကလေးတွေအနေနဲ့ဘရော့မှာအရှုံးမပေးဖို့လေသမ္မတထရမ့်ကအားပေးခဲ့ပါတယ်။သမ္မတထရမ့်ကိုသူ့ရဲ့သမ္မတလောက်မဲဆွယ်စဉ်ကာလအတွင်းရုရှားနဲ့ဆက်နွယ်မှုရှိတယ်ဆိုတဲ့ဆန်းစစ်မှုတွေတိုးလာနေတယ်လို့အမျိုးသားလုံခြုံရေးအကြံပေးမိုက်ကယ်ဖလင်းကိုစုံစမ်းမှုတွေနဲ့ပတ်သက်ပြီး FBI ညွှန်ကြားရေးမှူး James Comey ကိုသူအလုပ်ဖြုတ်ပစ်ခဲ့တာလားဆိုတဲ့အမေးတွေပေါ်ထွက်လာခဲ့ပြီးတဲ့နောက်မှာအခုလိုသမ္မတရဲ့မှတ်ချက်ပေးပြောဆိုမှုတွေပေါ်ထွက်လာတာဖြစ်ပါတယ်
သမ္မတဒေါ်နယ်ထရမ့်ကမိုက်ကယ်ဖလင်းနဲ့ရုရှားကြဆွနမှုရှိမရှိစုံစမ်းစစ်ဆေးနေတဲ့ကိစ္စကိုရပ်တန့်ပေးဖို့ FBI အကြီးအကဲကိုပြောကြားခဲ့တယ်ဆိုတာနဲ့ထိတ်တန့်လျော့ဝဲသတင်းတချို့ကိုရုရှားနိုင်ငံသားရဲ့ဝန်ကြီးကိုပြောကြားခဲ့တယ်ဆိုတဲ့ဆွဆွဲပြောဆိုမှုတွေအပေါ်လွတ်တော်ကစုံစမ်းစစ်ဆေးပေးဖို့ဖိအားပေးမှုတွေထွက်ပေါ်လာနေတာကြောင့် ပုထုနေကအမေရိကန်အစုရှယ်ယာအညွန့်ငွေနေနဲ့အမေရိကန်ဒေါ်လာဈေးတွေထိုးကျသွားခဲ့တာကြောင့်ဒီတဲ့ပါများထပ်ပြီးမှားနိုင်သေးတယ်လဲဆိုပြီး Republican လွတ်တော်အမတ်တွေကြားစိုးရိမ်မှုတွေထွက်ပေါ်နေပါတယ်ဒီကိစ္စကနေဘယ်အထိဆက်သွားအောင်မလဲဆိုတာဘယ်သူမှမသိနိုင်ဘူးလို့အင်ပီရိုအရာရှိတူးကဝါရှင်တန်ပြည်ကနိုင်ငံရေးသတင်းတွေကိုရေးသားတဲ့ Political သတင်းဌာနကိုပြောကြားခဲ့ပါတယ်ဒီတော့တွင် Michael Flynn ပေါ်စုံစမ်းစစ်ဆေးနေတဲ့ကိစ္စကိုတက်တက်ညာညာလှုပ်ဆောင်ပေးဖို့ FBI အကြီးအကဲ James Comey ကိုသမ္မတ Trump ကပြောကြားခဲ့တာကြောင့်ဒါဟာတရားမျှတမှုကိုအနောက်ရှက်ဖြစ်စေတဲ့အတွက်သမရကိုတရားစွပ်ဆိုဖို့အထိဒီမိုကရက်ပါတီဝင်တို့ကပုံမှန်လင်းလင်းပြောဆိုလာနေကြပါတယ်။သူ့အပေါ်ဘယ်ညာထိုးနဲ့တိုက်ခတ်မှုတွေထွက်ပေါ်လာနေတဲ့အပေါ်သမရထရမ့်ဟာလည်းအားအားသင့်နေပုံရပါတယ်။သူ့အပေါ်ဝေဖန်ပြောဆိုမှုတွေကိုချက်ချင်းဆိုသလို Twitter လူမှုကွန်ရက်ကတည်းကတုံ့ပြန်လေးရှိတဲ့သမရထရမ့်ဟာဒီကိစ္စမှာတော့ရင်ငုံနှုတ်ပစ်နေတာကိုတွေ့ရပါတယ်
။သမရဒေါ်နယ်ထရမ့်ကယာရုကနေဖယ်ရှားလိုက်တဲ့အမျိုးသားလုံခြုံရေးအကြံပေး Michael Flynn အပေါ်မှာ FBI ပြည်ထောင်စုစုံစမ်းစစ်ဆေးဘူရိုကနေပြုလုပ်နေတဲ့စုံစမ်းစစ်ဆေးမှုတွေကိုရုပ်သိမ်းပေးဖို့ FBI ညွှန်ကြားမှု James Comey ကိုပြောကြားခဲ့တယ်လို့ The New York Times သတင်းစာမှာအင်ကာနေကရေးသားဖော်ပြခဲ့ပြီးတဲ့နောက်မှာသမရရဲ့လုပ်ရဟာတရားမျှတမှုကိုအနှောက်အယှက်ဖြစ်စေတဲ့ Obstruction of Justice ဆိုပြီးအတိုက်ခံလွှတ်တော်အမတ်တွေရဲ့ဆွဆွဲပြောဆိုလာကြပါတယ်ကိုမီကိုပြီးခဲ့တဲ့သတင်းပတ်အတွင်း FBI အကြီးအကဲယာရုကနေဖယ်ရှားလိုက်တဲ့အကြောင်းရင်းဟာသမ္မတထရမ့်ရဲ့အတွင်းလူတွေနဲ့ရုရှားကြားဆက်နွယ်မှုရှိမရှိစုံစမ်းစစ်ဆင်နေတဲ့အတွက်ဖြစ်ပါတယ်လို့သမ္မတကပြောကြားလိုက်တဲ့အတွက်အတိုက်ခံတွေကိုပိုးပြီးတုံ့လှုပ်ခြောက်ခြားသွားစေပါတယ်။ဒါပေမဲ့လည်း Michael Flynn နဲ့ရုရှားကြားဆက်နွယ်မှုရှိမရှိဆိုတဲ့ကိစ္စကိုစုံစမ်းနေတာနဲ့သမ္မတထရမ့်ရဲ့အတွင်းလူတွေကြားရုရှားနဲ့ဆက်နွယ်မှုရှိမရှိဆိုတဲ့ကိစ္စကိုစုံစမ်းစစ်ဆင်နေမှုတွေဟာတူတယောင်ယောင်ရှိပေမဲ့မတူညီတဲ့အကြောင်းအရာနှစ်ခုလို့ဖြစ်နေပါတယ်။သမ္မတကကိုမိကိုအဲ့ဒီလိုအကြောင်းပြချက်မျိုးနဲ့ယာရုကနေဖယ်ရှားလိုက်တဲ့လို့ဟာတရားမျှတမှုကိုအနှောက်အယှက်ဖြစ်စေတယ်လို့အတိုက်ခံလွှတ်တော်အမတ်တွေနဲ့ဥပဒေပညာရှင်တချို့ကယူဆနေကြတာဖြစ်ပါတယ်။အစိုးရရဲ့တရားဝင်လုပ်ငန်းတွေမှာဝင်ရောက်နှောက်ယှက်မှုအထူးသဖြင့်စုံစမ်းစစ်ဆင်နေတဲ့အမှုကိစ္စတစ်ခုခုမှာဝင်ရောက်ဆွတ်ဖက်တာကိုတရားမျှတမှုအနှောက်အယှက်ဖြစ်စေတဲ့ obstruction of justice လို့သတ်မှတ်တာဖြစ်ပါတယ်။တနည်းအားဖြင့်ဥပဒေနီးလမ်းအရလှုပ်ဆောင်နေမှုကိုဩဇာအရှိန်ဝါသုံးပိတ်ဆို့ဟန့်တာရဲဆိုရင်အဲ့ဒီလှုပ်ဆောင်သူကိုတရားဆွဲဆိုနိုင်ပါတယ်။ဒါပေမဲ့ဒီကိစ္စမှာသမ္မတထရမ့်ကိုအပြစ်ရှိတယ်တရားဆွဲဆိုလို့ရတယ်လို့အတိအကျပြောလို့မရနိုင်သေးပါဘူး။သမ္မတအနေနဲ့သူ့အကျိုးစီးပွားအတွက်ဖောက်ပြန်တဲ့သဘောနဲ့ James Comey ကိုစုံစမ်းစစ်ဆေးမှုတွေရပ်ခိုင်းခဲ့ခြင်းဟုတ်မဟုတ်ဆိုတာကိုအရင်ဆုံးစုံစမ်းစစ်ဆေးကြအောင်မှာဖြစ်ပါတယ်။ဒါကြောင့်လည်းဒီကိစ္စနဲ့သမ္မတကိုပဲဖြစ်ဖြစ်လူတဦးတယောက်ကိုပဲဖြစ်ဖြစ်တရားဆွဲဆိုဖို့ရာအချိန်ကြာကြီးစုံစမ်းစစ်ဆေးမှုတွေလုပ်ပြီးမှဖြစ်နိုင်တာပါဒီမှုနဲ့သမ္မတဟောင်း Richard Nixon ကိုတရားဆွဲဆိုခဲ့ပြီးအဆုံးသတ်မှာတော့သမ္မတ Nixon ဟာလည်း1984ခုနှစ်မှာယာရုကနေနှုတ်ထွက်ပေးလိုက်ရတယ်လို့သမ္မတဟောင်း Bill Clinton ကိုလည်း1998ခုနှစ်ကတရားဆွဲဆိုခဲ့ဘူးပါတယ်
New American Tan မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာတောင်တိုပင်လယ်ပြင်အတွင်းတင်မာမှုတွေတိုးမြင့်ဖြစ်ပေါ်လာနေတာကြောင့်စင်ကာပူနဲ့ဖိလစ်ပိုင်နိုင်ငံတို့အပါအဝင်အရှိတောင်အရှအတွင်းကနိုင်ငံအတော်များများဟာငွေကြေးအမြောက်များအကုန်ခံပြီးရင်းငုတ်တင်မောနဲ့တခြားရေတပ်တင်မောတွေကိုဝယ်ယူနေကြပါတယ်အရှိတောင်အရှတိုက်အတွင်းကနိုင်ငံ၅နိုင်ငံဟာ2016ခုနှစ်အတိတ်၅နှစ်ဆက်တိုက်ကာဝေးအသုံးစည်းတွေကို10ခန်းအထိတိုးမြင့်သုံးဆွဲလာခဲ့ကြောင်းစတော့ခ ோம் နိုင်ငံကငင်းရဲ့သူတည်တနာအဖွဲ့ကဆိုပါတယ်အင်ဒိုနီးရှားနဲ့ဗီယက်နမ်နိုင်ငံတို့ဟာလည်းကာကွယ်ရေးအတွက်60ရာခိုင်နှုန်းကျော်တိုးမြင့်သုံးဆွဲခဲ့ကြပါတယ်အရှိတောင်အာရှတိုက်အတွင်းကနိုင်ငံ9နိုင်ငံဟာမနစ်ကလက်နက်တင်သွင်းမှုအများဆုံးနိုင်ငံ40ထဲမှာပါဝင်ခဲ့တာကြောင့်ဒါဟာတစ်ကမ္ဘာလုံးအတိုင်းအတာနဲ့လက်နက်တင်သွင်းမှုရဲ့900ခန်းနှုန်းနဲ့ညီမျှပါတယ်စင်ကာပူကာကွယ်ရေးဝန်ကြီးဌာနကလည်းဂျာမနီနိုင်ငံက Tyson Krupp Marine System ကနေရင်ငုတ်တင်မောနှစင်းဝယ်ယူဖို့မေလ16ရက်နေ့ကလက်မှတ်ထိုးခဲ့ပါတယ်အလားတူရင်ငုတ်တင်မောနှစင်းကိုစင်ကာပူက2013ခုနှစ်မှာဝယ်ယူခဲ့ပါတယ်တရုတ်နိုင်ငံကထိုင်းစစ်ဆိုရကလည်းအမေရိကန်ဒေါ်လာတန်390ကျော်တန်ဖိုးရှိတဲ့နျူကလ িয়ার တပ်ဆင်ထားခြင်းမရှိတဲ့ရင်ငုတ်တင်မောနှစင်းတရုတ်နိုင်ငံကဝယ်ယူဖို့သဘောတူလိုက်ပြီးနောက်ထပ်ဝယ်ယူဖို့အစီအစဉ်ရှိတယ်လို့ဆိုပါတယ်တရုတ်နိုင်ငံရဲ့စီးရီးအရာဘယ်နိုင်ငံမှထိတဲ့ရင်ဆိုင်လိုကြတာမဟုတ်ပါဘူးဒါပေမဲ့အခုလိုရေတပ်အင်အားတိုးမြင့်လှုပ်ဆောင်လာနေတာကြောင့်အဆုံးသတ်မှာဒေတာရုံးလက်နဲ့ပြန်ဆန်မှုတွေဖြစ်ပေါ်ပြီးတောင်တရုတ်ပင်လယ်ပြင်အတွင်းမှာအန္တရာယ်တွေပိုများလာနိုင်ပါတယ်
American Tamra Donald Trump ga uru ya de pyaung le mu shot cha yi san ya naingan da ba da ga da bo tun yi che twet American ga ma pawin bo phit se pawin me so yin le pawin nai gan da a ne song phit au lou me a ne tha cha ga ba naingan a mya pya ga di kai sat twet tiyuk ne India go a go bo twet hnyo lin che twet tha la cha ba le Germany naingan bond ma me la 7 ya kan ni 16 ya thi chin pa ni le uru ya de san ya nyi la kan ma tae au la de ko sile ri ga 2015 pari da bo tun yi che ne pat de pi Tamra Trump prathama song Tamara phit la chain ma a tei sait hni nai ni ja la phit par de Tamara Trump ga gaba ji pu nwe la mu ha lu da re chang su ra ko tan tia shi tu phit pi pari tabo tun yi chak ga ni nau thwat pho twet song phat me lu pyo su ga la phit par de di tabo tun yi chak ya me la 26 29 ye Italy ma chin pa me naingan maw khona naingan thait thi a si we pi ma naingan a long a ne ne tat ma chain ma phan long dan ngwe ri short cha me si kan ko lai na bu phit par de phan long dan ngwe thau lu mu mya la de te europe tat ma ga ne india ro ga pari tabo
တူညီချက်အတိုင်းလိုက်နာဖို့အတွက်သဘောထူထားကြပေမဲ့ထရမ့်ကတော့ဖန်လုံးအင်းဒန်းွေအထွက်များတဲ့ကြောင့်မီးသွေးထုတ်ဖို့အတွက်လိုလားနေတာဖြစ်ပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်ပြီးသမ္မတဥပမာလက်ထက်ကချမှတ်ခဲ့တဲ့အရေးယူတန်ခတ်မှုဆိုင်ရာရှင်းချပေးမှုတွေကိုဆက်လက်ကန်ဆွဲသွားမယ်လို့သမ္မတထရမ့်အစိုးရကကြေညာပါတယ်။နောက်ထပ်ဂုဂုနစ်ကစတင်ခဲ့တဲ့ဒေယုနို
ဝေဖို့ဟာအခု Twitter ထက်ပိုပြီးလူသုံးများလာနေပြီဖြစ်ပါတယ်။တရုတ်ဆိုရယ်ဆန်ဆက်တီးဖြတ်မှုတွေကြောင့်တရုတ်နိုင်ငံထဲမှာပဲဆက်ပြီးမလုပ်နိုင်တဲ့ Internet ဝန်ဆောင်မှုနေရာတွေမှာဒီဝေဖို့ကနေနေရာယူလာတာဖြစ်ပါတယ်။ဒီ Internet ဝန်ဆောင်မှုဟာတကယ်တမ်းပြောရရင်တရုတ်နိုင်ငံထဲမှာသူ့နဲ့ပြိုင်ဘက်တစ်ခုမှမရှိပါဘူး။မျက်လုံးအနီရောင်နဲ့အကောင်ကလေးပါတဲ့ China Weibo logo ကလည်းတရုတ်နိုင်ငံထဲမှာပဲသုံးဖို့ဖြစ်ပြီးအပြာရောင်ငှက်ကလေးတစ်စိမ့်နဲ့ Twitter ကိုတော့ကဘာတဝမ်းမှာသုံးဆွဲနေကြတာဖြစ်ပါတယ်။
Direct from Washington, the voice of America, VOA. ဂျာနာရီနေမနခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစောဝင်းလှိုင်နဲ့ဒေါက်ခင်မျိုးသက်တို့ကပြောပြခဲ့ကြတာပါ VOA ကနေအခုတင်ဆက်နေတဲ့ဒီအစီအစဉ်ကို burmese.voanews.com အင်တာနက်ဆာမျက်နှာကရော VOA ကျွန်တော်တို့ Facebook ဆာမျက်နှာကပါတိုက်ရိုက် live ထုတ်လွှင့်ပေးနေတာဖြစ်ပါတယ်မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုမတင်ဆက်ခင်မှာအခုတော့အမေရိကန်နိုင်ငံကြီးကိစ္စကိုလည်းကြည့်အောင်ပါ Republican လွှတ်တော်အမတ်တွေဟာပြဿနာတွေနဲ့ပတ်ချလဲဝိုင်းနေတဲ့သမ္မတ Donald Trump နဲ့ခက်ကင်းကင်းနေနိုင်ဖို့ကြိုးစားလာနေကြပါတယ်တစ်ဖက်မှာလည်းအင်ဂျီရောအတွင်းကဖြစ်ပေါ်နေတဲ့နိုင်ငံကြီးအရှုပ်တော်ပုံတွေကိုစုံစမ်းစစ်ဆေးဖို့ Democrat Party ဝင်တွေကအရှိန်မြှင့်တောင်းဆိုလာနေပါတယ်ဒီအကြောင်း VOA သတင်းတော့ Michael Bowman သတင်းပေးပို့ထားတာကိုတော့ကိုဇော်ဝင်းလှိုင်ကပြောပြမှာဖြစ်ပါတယ်
သမ္မတဒေါ်နယ်ထရမ့်ရဲ့အင်ပီရိုတွင်းဖြစ်ပေါ်နေတဲ့နိုင်ငံရေးအရှုပ်တော်ပုံတွေနဲ့ပတ်သက်လို့ Republican လွှတ်တော်အမတ်တွေဘက်ကတစုံတရာထင်မြင်ချက်ပေးဖို့အတွက်သတင်းပတ်အတန်ကြာတဲ့အထိရှောင်ရှားနေကြကြတာပါသူတို့အနေနဲ့တစုံတရာပြောတယ်ဆိုရင်တောင်အဲ့ဒီလိုပြောဆိုမှုဟာထင်ထင်သိသိနဲ့ပြောဆိုကြတာဖြစ်ပါတယ်ဒါပေမဲ့အဲ့ဒီလိုခက်ကင်းကင်းနေခဲ့တဲ့အခြေအနေတွေဟာအင်္ဂါနေ့မှာတော့ပြောင်းလဲသွားခဲ့ပါတယ်ယာရုကဖယ်ရှားခံလဲရတဲ့အမျိုးသားလူမျိုးရေးအကြံပေး Michael Flynn နဲ့ရုရှားနိုင်ငံအကြဆက်နွယ်မှုရှိမရှိဆိုတဲ့ကိစ္စစုံစမ်းစစ်ဆေးနေတဲ့အမှုကိုရပ်ဆိုင်ပေးဖို့တမနာထွန့်ကသူ့ကိုပြောခဲ့ကြောင်းမကြသေးခင်ကယာရုကဖယ်ရှားခံလဲရတဲ့ FBI ညွှန်ကြားရေးမှူး James Comey ကသူ့ဝန်ထမ်းတွေထံစာရေးအသိပေးခဲ့တယ်ဆိုတဲ့သတင်းထွက်လာပြီးတဲ့နောက်မှာတမနာထွန့်အပေါ်ထားတဲ့ Republican အမတ်တွေရဲ့သဘောထားတွေတဖြည်းဖြည်းပြောင်းလဲလာခဲ့တာဖြစ်ပါတယ် James Comey စာရေးတယ်ဆိုတဲ့သတင်းထွက်လာပြီးနိုင်ပိုင်းအကြာမှာပဲ Republican Party ရင်းကဝါရင်ခေါင်းဆောင်တဦးဖြစ်သူအထက်လွှတ်တော်အမတ် John McCain ကသမ္မတထရမ့်ရဲ့အဲ့ဒီလိုပြောဆိုမှုဟာ1994ခုနှစ်တုန်းကယာဒူးကနှုတ်ထွက်ပေးလိုက်ရတဲ့သမ္မတဟောင်း Richard Nixon ရဲ့လှုပ်ရက်နဲ့နှိုင်းယှဉ်ပြောကြားခဲ့ပါတယ
် I think it's reaching the point where it's of Watergate size and scale and every couple of days there's a new
သမ္မတထရမ့်ရဲ့ပြောဆိုမှုဟာ Watergate လို့ခေါ်တဲ့သမ္မတ Nixon ယာဒူးကဆင်းပေးလိုက်ရတဲ့အထိဖြစ်သွားခဲ့တဲ့အရှုပ်တော်ပုံလောက်ထိကြည့်မှကျပြန်လာနေတယ်လို့ကျွန်တော်ထင်ပါတယ်တရားချားလူလူမှာစိတ်မချမ်းမြေ့စရာသတင်းတွေတစ်ခုပြီးတစ်ခုဆင်ခဲ့ဆင်ခဲ့ထွက်ပေါ်လာနေပါလေ
ဒီတော့တွင်ဒီမိုကရက်တစ်ပါတီခေါင်းဆောင်မိုင်းကလည်းကိုမီကိုယာရုကဖယ်ရှားတဲ့ကိစ္စသမ္မတထရမ့်နဲ့ရုရှားအကြမ်းကဆက်နွယ်မှုရုရှားနိုင်ငံရဲ့ဝန်ကြီးနဲ့တွေ့ဆုံစဉ်ထိတ်တန့်လျော့ဝက်သတင်းတွေပြောကြားခဲ့တယ်ဆိုတဲ့ကိစ္စတို့အပြင်သမ္မတရဲ့အတွင်းလူတွေနဲ့ရုရှားအကြမ်းကဆက်နွယ်မှုအခြေအနေစတဲ့ကိစ္စရပေါင်းစုံကိုအပြည့်အဝစုံစမ်းစစ်ဆေးပေးဖို့အတွက်အရှိန်မြင့်တောင်းဆိုလာနေကြပါတယ်သမ္မတထရမ့်နဲ့ကိုမီတို့တွေ့ဆုံစဉ်အတန်နဲ့တော်၎င်းစာရေးသားရွတ်တော်၎င်းမှတ်တမ်းတင်ထားတာတွေအားလုံးကိုသမ္မတအင်ပီရိုအနေနဲ့ ထုတ်ပြန်ပေးဖို့ဒီမိုကရက်ပါတီအထက်လွှတ်တော်လူနည်းစုခေါင်းဆောင်ချက်ရှူမာကတောင်းဆိုလိုက်ပါတယ
် The president says what Comey said was wrong. Prove it.
သမ္မတကပြောတယ်ကူမီရဲ့ပြောဆိုမှုကမှားတယ်တဲ့ဒါဆိုရင်အဲ့လိုမှားတယ်ဆိုတာကိုတက်တည်အထောက်အထားနဲ့ပြပါ
ဒါအပြင်သမ္မတထရန့်ရုရှားနိုင်ငံရဲ့ဝန်ကြီးနဲ့အမေရိကန်နိုင်ငံဆိုင်ရာရုရှားသံအမတ်ကြီးတို့တွေ့ဆုံခဲ့တဲ့မှတ်တမ်းတွေကိုလည်းထုတ်ပြန်ပေးဖို့ဒီမိုကရက်ပါတီဝင်တွေကတောင်းဆိုနေကြတာပါအထူးသဖြင့်တော့မနစ်ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်ခဲ့ခြင်းရှိမရှိဆိုတဲ့ကိစ္စကိုအထူးစုံစမ်းစစ်ဆေးရေးမှုတဦးခန့်အပ်တာဝန်ပေးဖို့ဒီမိုကရက်ပါတီခေါင်းဆောင်တွေကအတင်းအကျပ်တောင်းဆိုနေကြတာပါ
We have learned if the reporting is accurate that the president is willing to directly interfere with an active investigation.The only way out is
ကျွန်တော်တို့ကြားသိထားရတဲ့သတင်းတွေဒါမှန်ခဲ့မယ်ဆိုရင်သမ္မတဟာလက်ရှိစုံစမ်းစစ်ဆေးနေစေအမှုကိစ္စမှာဒိုက်ရိုက်ဝင်ရောက်ဆွဲလို့တဲ့ဆန္ဒရှိပုံရပါတယ်ဒီပြဿနာပြီးပြတ်သွားအောင်လှုပ်ဆောင်နိုင်တဲ့တခုတည်းသောနည်းလမ်းကတော့အတူစုံစမ်းစစ်ဆေးရေးမှုခံတားရေးပဲဖြစ်ပါတယ်ဒီနည်းလမ်းဟာမှန်ကန်တဲ့လုပ်ရလည်းဖြစ်ပါတယ
်အောက်လွှတ်တော်စုံစမ်းစစ်ဆေးရေးကော်မတီကလည်းကုမ္ပဏီရေးသားပြဖို့ခဲ့တဲ့စာကို FBI အနေနဲ့သူတို့ထံပို့ပေးဖို့တောင်းဆိုလိုက်ပါတယ်Republican တွေလှုပ်ဆောင်လို့တဲ့အစီအစဉ်တွေအောင်မြင်ရေးဥဆောင်ဥရွယ်ပြုနေရတဲ့အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ကတော့ထိုးနဲ့တိုက်ခတ်မှုတွေကလွတ်နိုင်အောင်အပြင်းထန်စ조사နေပါတယ
် We need the facts. It is obvious there are some people out there who want to harm the president.
သူပြောတော့ကတော့သူတို့အနေနဲ့အချက်လက်အမှန်တွေကိုရရှိဖို့လိုအပ်တဲ့အကြောင်းတမနာကိုထိခိုက်ညစ်နာစေလိုတဲ့သူတွေရှိနေတယ်ဆိုတာဟာသိတာကြောင်းလွတ်တော်ရဲ့အလုပ်ဟာတာဝန်ယူမှုတည်ကြည်လေးနဲ့မှုနဲ့အချက်လက်တွေစုဆောင်းရှာဖွေဖို့ဖြစ်ကြောင်းPaul Ryan ကပြောသွားတာဖြစ်ပါတယ်။တခြားဒီမိုကရက်လွတ်တော်အမတ်တွေကလည်းလွတ်တော်ဥက္ကဋ္ဌ Paul Ryan နဲ့ Republican Party ဝင်တွေရဲ့ယက်တီပြောဆိုမှုတွေကိုဝေဖန်ပြောဆိုနေကြပါတယ်။အထူးစုံစမ်းစစ်ဆေးရေးမှုကိုခန့်အပ်တာဝန်ပေးရမယ့်လက်ထောက်နိုင်ငံတော်ရှေ့နေချုပ် Rod Rosenstein ဟာဒီကနေ့ကြာသပတေးနေ့မှာအထက်လွတ်တော်အမတ်တွေထံမှတကပိတ်ရှင်းလင်းတင်ပြဖို့ရှိနေပါတယ်ခင်ဗျာ။
ဒီအမေရိကန်တန်ရဲ့ဂျာတာဝရီနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်။အခုကစလို့မြန်မာပြည်ဆိုင်ရာသတင်းပေးပို့ချက်တွေကိုတင်ပြသွားပါမယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းရှမ်းပြည်နယ်တောင်ပိုင်းမောက်မယ်မြို့နယ်တဲကကြေးရွာနေရွာမှာရှမ်းပြည်တောင်ပိုင်းတပ်ဖွဲ့ရဲ့တပ်သားတွေစုဆောင်းမှုကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးကြရတဲ့ရွာသား200လောက်ဟာလူညုံရေးအတွက်အာမခံချက်မရှိသလိုနေရပြန်ဖို့အခက်ကြုံနေရတယ်လို့ကုညီကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။ဝင်းဆွန်ခွာလာသူတွေအတွက်စားဝတ်နေရေးအကူအညီတွေလိုအပ်နေဆဲဖြစ်ပါတယ်ဒီအခြေအနေကိုဗီဒီယိုမြောင်းသတင်းတော့မမျက်မျက်ခိုင်တင်ပြထားပါတယ
်ရှမ်းပြည်တောင်ပိုင်းမောက်မယ်မြို့နယ်ကဒူးကြီးဒေသတွေကပအုပ်ကျေးရွာနှစ်ရွာမှာရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSC တောင်ပိုင်းကလူသစ်စုဆောင်းတာတွေကြောင့်အဲ့ဒီရွာတွေကရွာသားတွေဟာပြီးခဲ့တဲ့ရက်ပိုင်းမှာနာဟီကျေးရွာကိုနေရက်ဆွန်ခွာထွက်ပြေးသွားကြတာပါလုံခြုံရေးအာမခံချက်မရှိတာကြောင့်လက်ရှိမှာအဲ့ဒီလူတွေသူတို့နေရက်ကိုပြန်နိုင်တဲ့အနေအထားမရှိသေးဘူးလို့ဒုက္ခသည်တွေအတွက်အကူအညီပေးရေးဆောင်ရွက်နေသူကိုခွန်စောကအခုလိုပြောပါတယ်
။လက်ရှိမှာတော့သူတို့ကတော့အာမခံချက်မရှိဘူးလို့ပြောတယ်။ဟိုပြန်မယ်ဆိုလို့ရှိရင်ဟိုဘက်ကဟိုစပါတော့သူတို့ကိုအချိန်မရွေးပြန်ပြီးတော့မှဟိုလာပြီးချင်းချောက်နိုင်တဲ့အနေအထားတွေမှာရှိနေတယ်ခင်ဗျာ။ဒါကြောင့်သူတို့ကတော့ loss တော့သူတို့တကယ်ပဲအာမခံချက်ရှိပြီဆိုလို့ရှိရင်တော့သူတို့ပြန်သွားဖို့အဆင်သင့်ပါပဲ။ဒါပေမဲ့သူတို့လည်းပြန်သွားဖို့စံတာရှိတယ်။စံတာတော့ရှိတယ်ပေါ့နော်။ဒါပေမဲ့ဒီသူတို့ရရွာဒေသမှာလက်သမောပါကအခြေအနေတွေကတော့သိအဆင်မပြေသေးတော့သူတို့မပြန်နိုင်သေးဘူးခင်ဗျာ
။ကဒူးကြီးဒေသတွေကပုံစုံကြီးရွာနဲ့မဲသစီကြီးရွာကရွာသား200လောက်ဟာပြီးခဲ့တဲ့ရက်ပိုင်းကနာဟီကျေးရွာဖုန်ကြီးကျောင်းကိုထွက်ပြေးတိမ်းရှောင်လာကြတာဖြစ်ပြီးလောလောဆယ်မှာစားဝတ်နေရေးအခက်အခဲဖြစ်နေတယ်လို့လည်းသူကပြောပါတယ်
။လက်ရှိအခြေအနေကတော့သူတို့စားဝတ်နေရေးပေါ့နော်စားဖို့အသက်အခက်အခဲတွေဖြစ်နေလို့နောက်တစ်ခုကသူတို့လက်ရှိမှာသူတို့ရွာကိုပြန်လို့မရနေသေးဘူးဆိုတော့အခုကမိုးလဲရွာနေတယ်ဆိုတော့ဥစားတဲဖို့နေရာတွေအဆောက်အဦတွေလိုနေတယ်ခင်ဗျတဲတွေပေါ့နော်
ကဒူးကြီးဒေတာဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့ PNLO ကပအိုလက်နက်ကိုင်အဖွဲ့နဲ့ RCSS SSC တောင်ပိုင်းအဖွဲ့ကြားနေမြေပိုင်ဆိုင်မှုအရာအငင်းပွားနေတဲ့နေမြေဖြစ်ပြီး2014ခုနှစ်တုန်းကလည်းဒီဒေတာမှာနှစ်ဖက်တပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့မှုပါတယ်ကဒူးကြီးဒေတာထဲမှာဖြစ်တဲ့ဒီပြဿနာကိုဖြေရှင်းဖို့အတွက်ရှမ်းပြည်နယ်ပြည်နယ်အဆင့်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMCS အဖွဲ့ဝင်တူဖြစ်တဲ့ခွန်ဆိုးထွန်းအောင်က GMC အရေးပေါ်အစည်းအဝေးခေါ်ဖို့တင်ပြထားပေမဲ့လည်းဘာမှဖြစ်မလာသေးဘူးလို့ဆိုပါတယ
်။အခုထိတော့ဘာမှအခြေအနေတော့မထူးသေးဘူးဗျာ။အခြေအနေတော့မထူးသေးဘူး။ဘာဖြစ်လို့ဆိုတော့တို့ဖိုးဒီကျွန်တော်တို့အစိုးရဖက်ကလည်းဥက္ကဋ္ဌကလည်းခီးချွတ်နေတယ်ဗျာ။ဒီဖက် RCS ဆက်တာလည်းတို့ဒီခီးလွန်နေကြတာပေါ့အကုန်လုံးကကျွန်တော်အကြံပြုတောင်းဆိုထားတဲ့ဒီအရေးပေါ်အစည်းအဝေးကတော့တို့ခုထိတော့ပြင်ဆင်တာတွေပါပဲတော့မရှိသေးဘူးဗျာ။
ဒီကိစ္စနဲ့ပတ်သက်ပြီးရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSC တောင်ပိုင်းတပ်ဖွဲ့ကတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေကြားတာမရှိပါဘူးရှင်
။ VOA သတင်းနောက်မမြင့်မြင့်ခံဖြစ်ပါတယ်။အခုတခါနားဆင်ရမှာကပြည်တွင်းငင်းငင်းရေးအတွက်ဖွံ့ဖြိုးမှုနှဲပါတဲ့ဒေသတွေမှာစီးပွားရေးနဲ့အလုပ်ကံအခွင့်အလမ်းတွေတိုးမြှင့်လှုပ်ဆောင်ဖို့မြန်မာနိုင်ငံစစ်မှုကွန်ရက်ကြီးများအသင်းချုပ် UNFCCI နဲ့တာဝန်ကြီးလုပ်ငန်းများဆိုင်ရာကွန်ရက် UNGC တို့ပူးပေါင်းပြီးသဘောတူစာချုပ်တစ်ခုလက်မှတ်ထိုးနိုင်ခဲ့တာကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကကျေးဇူးတင်ကြောင်းပြောကြားလိုက်ပါတယ်။ဒီကြောင့်လည်းပတ်သက်လို့ VOA သတင်းနောက်မအေးမာကဆက်သွယ်မေးမြန်းတင်ပြမှာပါ
။ကုလသမဂ္ဂရဲ့တာဝန်ကြီးတဲ့လုပ်ငန်းများဆိုင်ရာကွန်ရက်ဖြစ်တဲ့ Global Compact UNGC မှာကရင်ပြည်နယ်အတွင်းစီးပွားရေးလုပ်ငန်းများဝင်ရောက်လုပ်ကိုင်တာတွေလူမှုအကျိုးပြုတဲ့စီးပွားရေးအတိုင်းဝိုင်းတစ်ခုဖန်တီးဖို့အတွက်မေလ14ရက်နေ့ကကရင်ပြည်နယ်ဝန်ကြီးချုပ်ပါဝင်တဲ့ Business for PeaceB4P ကိုကုံတဲ့စက်မှုအသင်းချုပ်ကနေဥဆောင်လုပ်ခဲ့တာပါ။ကရင်ပြည်နယ်ဟာထိုင်းမြန်မာနယ်စပ်မြို့ဖြစ်ပြီးနှစ်နိုင်ငံကုံတဲ့စီးဆင်းမှုတွေအတွက်အဓိကကျတဲ့နေရာတစ်ခုလည်းဖြစ်ပါတယ်။အဲ့ဒီဒေသမှာငင်းငယ်ရဖို့အတွက်အစိုးရကစ조사ဆောင်ရွက်နေပေမဲ့ကရင်ပြည်နယ်တစ်ခုလုံးမှာတော့ငင်းငယ်ရဖို့အတွက်က조사လုပ်ဆောင်နေရဆဲဖြစ်တဲ့အကြောင်းကရင်မျိုးသားအစည်းအရုံးရဲ့ထိပ်ပိုင်းခေါင်းဆောင်5ဦးထဲမှာပါဝင်တဲ့ဖလိုစောလာထွန်းကအခုလိုပြောပြပါတယ်
အဲ့မပိုင်းကြတာပေါ့ဒီလက်နေတဲ့အချိန်ကဒီဒီ easier ဒီဒီတလည်းပေါ့နော်ပြင်ပြင်းနဲ့နေကြင်းလာလာရဆိုတော့လေခဏဒါကသူနေကြဆောင်ရွက်မှုအဲ့ဒါအစ်စင်ကိုခ
ဏသူပြောသွားတာကတော့ငင်းငင်းရေးကဆောင်ရွက်နေတဲ့ကာလဖြစ်တဲ့အကြောင်းနဲ့ပြောရမယ်ဆိုရင်တော့အပိုင်းနှစ်ပိုင်းရှိတဲ့အကြောင်းတချို့ဒေသတွေမှာတော့ငင်းကြမ်းနေပေမဲ့တချို့နေရာတွေမှာတော့ငင်းကြမ်းမှုတွေမရှိသေးတဲ့အကြောင်းတွေကိုပြောသွားတယ်လို့ပြည်တော်စုမှာအတူတကွရှင်တွဲနေထိုင်ရေးကိုကျိုးစားဆောင်ရွက်နေတဲ့ကာလဖြစ်တဲ့အကြောင်းတွေကိုပြောသွားတာပါကုမ္ပဏီတွေအနေနဲ့လူအခွင့်အရေးကိုလေးစားလိုက်နာဖို့မြန်မာကုမ္ပဏီတွေအနေနဲ့ကလည်း UNGC အဖွဲ့ဝင်ဖြစ်ရင် UNGC ကနေချက်မှတ်ထားတဲ့စီကံချက်၁၀ချက်ကိုလိုက်နာဖို့လိုအပ်ကြောင်းတွေကိုတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့မေလ၁၆ရက်နေ့ထုတ်ပြန်တဲ့ညင်ညာချက်မှာဖော်ပြပါရှိတာပါကရင်ပြည်နယ်အတွင်းမှာစီးပွားရေးလုပ်ငန်းတွေကိုအကောင့်ထဲပေါ်ကြမဲ့ကုမ္ပဏီတွေအနေနဲ့ကလည်းကရင်ပြည်နယ်တွင်ကအခြေအနေတွေကိုသိရှိပြီးဖြစ်မှာဖြစ်တဲ့အကြောင်းကိုလည်းဖလိုစောလာထွန်းကတော့ပြောသွားပါတယ်
။သူကဒါတော့စီးပွားရေးညီမတွေလည်းသူတို့ပြကြမှာပါ။သူတို့ပြကြစီးပွားရေးတစ်ခုလုပ်တဲ့ဆိုရင်ကနာအခြေခံအားလားကနာဒီနိုင်ငံတူညီမှုနဲ့ပြကြမှာသူတို့ပြကြတာပဲလေ
။သူပြောသွားတဲ့အထဲမှာတော့ကရင်ပြည်နယ်တွင်မှာငင်းငယ်ရဖို့လှုပ်ဆောင်နေတဲ့ကာလဖြစ်တယ်ဆိုတာကိုသာအဓိကထားပြောဆိုသွားတာဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့ပြည်တွင်းငင်းငယ်ရေးအတွက်စီးပွားရေးလုပ်ငန်းများကိုဆောင်ရွက်မဲ့ပြည်အောင်စုသမ္မတမြန်မာနိုင်ငံကုန်တယ်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ် UNFCCI နဲ့တာဝန်ကြီးတဲ့လုပ်ငန်းများဆိုင်ရာကွန်ရက် UNGC Business for Peace ကိုကြိုဆိုကြောင်းမေလ16ရက်နေ့ကတော့သတင်းထုတ်ပြန်ခဲ့ပါတယ်ရှင်
တို့ရရှိမြတ်မြတ်နိုင်ငံပေါင်း60ကျော်ဆက်ဆက်နေတဲ့27ရာစုပိုးလမ်းမကြီးစီမံကိန်းမှာမြန်မာနိုင်ငံလဲပါဝင်မှာဖြစ်ပါတယ်အထူးသဖြင့်တော့ဒီပြည်ပခါတွေဖြစ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကချင်းပြည်နယ်ရခိုင်ပြည်နယ်တွေဟာဒီဖွံ့ဖြိုးမှုစီမံကိန်းတွေဖြတ်တန်းသွားမဲ့ဒေသတွေဖြစ်ပါတယ်ဒါကြောင့်မလို့27ရာစုပိုးလမ်းမကြီးစီမံကိန်းကြောင့်မလို့လက်ရှိလုပ်နေတဲ့မြန်မာညီငယ်ရေးလုပ်ငန်းစဉ်တွေမှာဘလူတက်ရောက်မှုတွေရှိလာနိုင်ပါသလဲလာမယ့်စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာအကျိုးပြစ်ကိုဆွေးနွေးကြရအောင်ပါပါဝင်စနေမင်းများလူရဲတော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA ကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုစနေလူရာကိုမင်းများလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် Facebook စာမျက်နှာပေါ်မှာလည်းမိကုန်တွေနောက်ကိုယ့်ရဲ့မှတ်ချက်တွေကိုရေးပို့ထားလို့ရပါတယ် VOA မြန်မာပိုင်းရဲ့ email လိပ်စာက bamis@voanews.com ဖြစ်ပြီးတော့ဖုန်းနံပါတ်ကတော့2323825555လေးဖြစ်ပါတယ်ပါဝင်စနေမင်းများကြမဲ့တော်ရရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ
လာမယ့်စနေည VOA တိုက်ရိုက်လိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ် အခုတော့ထိုင်းနိုင်ငံရောက်မြန်မာအလို့သမားတွေရဲ့အခြေအနေကိုလည်းကြည့်အောင်ပါထိုင်းနိုင်ငံဆမုတ်ခုံခရိုင်မဟာချိုင်ဒေသကရေရွက်ပစ္စည်းထုတ်တဲ့ Crystal အလို့ယုံဟာလွန်ခဲ့တဲ့တနှစ်ခွဲကျော်ကလုပ်ငန်းတွေရန်နာခဲ့ရပြီးအဲ့ဒီမှာလုပ်နေတဲ့မြန်မာအလို့သမား90ကျော်ကိုနစ်နာခြင်းမပေးခဲ့တာကြောင့်အဲ့ဒီတဲကအလို့သမား54ဦးကတရားစွဲဆိုထားပါတယ်ဒီအမှုကိုဆမုတ်ခုံခရိုင်တရားရုံးကစစ်ဆေးကြားနာခဲ့ရမှာတော့ဘန်းငွေတန်းတဲ့ချီနစ်နာခြင်းပေးရရမှာဖြစ်ပါတယ်VOA သတင်းတော့မအေးမာကသတင်းပေးပို့ထားတာ
ပါ။ထိုင်းနိုင်ငံစမော့စခွန်ခရိုင်မဟာချိုင်ဒေသကရေရက်ပစ္စည်းတွေထုတ်လုပ်တဲ့စက်ရုံမှာအလုလုကြတဲ့မြန်မာလူသမား90ကျော်ဟာစက်ရုံပိတ်သိမ်းပြီးနင့်နာကြီးမပေးတဲ့အလုရှင်ကိုတရားစွဲဆိုမှုလုပ်ခဲ့တာပါ။တချို့ကတော့အလုသမားရေးဆောင်ရွက်နေတဲ့အဖွဲ့တွေကိုအကူအညီတောင်းပြီးလုပ်ခဲ့ရမှာဒီ54ဦးကတော့ AAC မဟာမိတ်အဖွဲ့ရဲ့အကူအညီနဲ့အလုရှင်ကိုတရားစွဲဆိုမှုတွေလုပ်ခဲ့တာဖြစ်ပါတယ်။ဒီအတွက်လုံးသက်5နှစ်ကနေ10နှစ်ကျော်ရှိတဲ့အလုသမားတွေကိုလုံးသက်လိုက်နှစ်နာကြီး45ရာခိုင်နှုန်းပေးဖို့အတွက်တရားရုံးကဆုံးဖြတ်ပေးခဲ့ကြောင်းအလုသမားတွေကိုအကူအညီပေးနေတဲ့ AAC မဟာမိတ်အဖွဲ့ကကိုရဲမင်းကပြောပြပါတယ်
။အဲ့ဒါခစ်စတယ်လုံးယုံမိုင်းခစ်စတယ်လေသူကလုံးယုံပိတ်သိမ်းသွားတယ်လုံးယုံရှုံးပေါ်ပြီးတော့ပိတ်သိမ်းတယ်အဲလုံးအားကလက်ကျန်နေနဲ့ပြီးတော့နှစ်နာကြီးပေါ့အလုပြုံးနှစ်နာကြီးတွေမပေးဘူးလုံးသက်တရား5နှစ်ကနေတဲ့နှစ်ကျော်ရှိရှိတဲ့လူသမားတွေဖြစ်တယ်ပေါ့နော်လောအားကဟိုလောအားကလက်ကျန်ကတော့သိမရှိဘူးနင်နာကြီးအများကြီးရမယ့်လူတွေပေါ့နော်အဲအဲ့ဒီလူသမားတွေကလုံယုံပိတ်တော့နင်နာကြီးမရလို့18လကျော်ရင်ဆိုင်ခဲ့ရတာပေါ့ဒီမှုအခုတော့ရပြီတစ်ထည့်က45ရာခိုင်နှုန်းယောက်ျားပေးတယ်ပေါ့နော
်တရားရုံးရဲ့ဆုံးဖြတ်ချက်အရနင်နာကြီးပေးမှာဖြစ်ပေမဲ့နင်နာကြီးပေးမဲ့ရက်ကတော့အောက်တိုဘာလကျမှနင်နာကြီးခံစားခွင့်ရရှိမှာဖြစ်ပါတယ်အ
ဲ့လိုမျိုးကနေတရားရုံးရောက်တယ်နောက်ပိုင်းအပေါ်နောက်တစ်ဆင့်ထပ်မတက်ဘဲနဲ့ညှိနှိုင်းတာပေါ့နော်ဒီအောက်မှာပဲအလုသမားနဲ့အလုရှင်နဲ့ထိတိုက်ညှိနှိုင်းတာရှိနေနေတဲ့အတူတရားရုံးကနေပြီးတော့ကမကရာလုပ်ပြီးတော့ပဋိဌာန်းနိုင်ငံပေါ့နော်ဌာန်းနိုင်ငံစမှုစာကုန်းခင်အိုင်အဲစမှုစာကုန်းတရားရုံးတော်ပါဒီမှာဆိုင်နေမြေပေါ့နော်အဲ့လိုညှိနှိုင်းတဲ့အခါမှာ10လပိုင်း2ရက်နေပေါ့နော်2019 10လပိုင်း2ရက်နေမှာသူကဒီຢာတွေကိုငွေပြီးချေဖို့ဒေါ်တင်မှုရတယ
်အမှုရင်ဆိုင်နေရင်းနဲ့တချို့အလုသမားတွေကတော့တခြားအဖွဲ့အစည်းတွေကိုအကူအညီတောင်းကြတာတွေတချို့ကတော့စိတ်ယုံနေပြောင်းပြီးအမှုရင်မဆိုင်တော့ပဲထွက်သွားကြတာလေတချို့ကတော့မြမပီကိုပြန်သွားကြပေမဲ့အမှုရင်ဆိုင်တဲ့ရက်တိုင်းမှာတရားရုံးကိုလာတက်ပြီးတရားရင်ဆိုင်တာတွေလည်းရှိခဲ့တယ်ဆိုပြီးဆက်ပြောပြပါတယ
်ဟုတ်တယ်ပိတ်သိမ်းကတော့ဘလုံးမအောင်မျှော်လင့်ချက်မရှိတော့တဲ့အနေအထားနဲ့လုံသမားတောင်စိတ်သက်ကြနေပါပြီနောက်ပိုင်းကျွန်တော်တို့ဖွဲ့ရတယ်စူးစီးလုံသမားတွေကိုအားပေးပြီးတော့ဒီအချိန်ကြာကြာနဲ့စိတ်ရှိရင်လည်းစောင့်ခဲ့လို့တရားရုံးကြီးနေအစစ်စစ်တွားနဲ့အဲ့လိုမျိုးလှုပ်ခဲလို့သာကျိုးလို့သမားတွေဆိုဗမာပြည်ပြန်ကုန်ညကြီးအခုဒီအမှုဒီလိုနေရှိတဲ့ဆိုတာနဲ့ဗမာပြည်ပြန်တက်လာပြီးတော့လာရင်ဆိုင်တဲ့လူတွေလည်းပါတယ်ကျိုးလို့သမားတွေဆို passport တွေ visa တွေတည်ကုန်လို့ဗမာပြည်ပြန်ရောက်ကုန်ညတဲ့လူသမားတွေပါပါတယ်အဲ့လူသမားတွေလည်းငွေကုန်ကြေးကြခံပြီးတော့ဒီအမှုကိုပြီးဆုံးအောင်အားလုံးအားပေးပြီးတော့လုပ်ကြတဲ့သူတို့လည်းအဝေးကနေဗမာပြည်ကနေကိုခီးစိတ်တွေကုန်ကြခံပြီးတော့လာပြီးတော့ရင်ဆိုင်တဲ့လူတွေ10ဦးလောက်ပါတယ်ဒီ54ယောက်ထဲမှာပေါ့နော်10ဦးကျော်လောက်ပါတယ
်ထိုင်းနိုင်ငံမှာအခြေစိုက်ထားတဲ့လူသမားရေးဆောင်ရွက်နေတဲ့ AAC မဟာမိတ်အဖွဲ့ဟာလူသမားတွေနစ်နာကြေးရအောင်ဆောင်ရွက်ပေးတာတွေလူသမားတွေရင်ဆိုင်နေရတဲ့ပြဿနာတွေကိုဖြေရှင်းပေးနေတာတွေလူသမားတွေခေါင်းပုံပြတ်ခတ်နေရတဲ့ပွဲစားတွေကိုဖော်ထုတ်တာတွေကြောင့်ချိန်ချောက်ခံရမှုတွေလည်းကြုံနေရပါတယ်။ဒါပေမဲ့လည်းအခုဆိုရင်လူသမား54ဦးအပြင်သူတို့ရဲ့အကူအညီကြောင့်ထောင်ထဲချီရှိတဲ့လူသမားတွေဟာနစ်နာကြေးအများအပြားရရှိခဲ့တာတွေလည်းရှိခဲ့ပါတယ်ရှင်
။တိုင်းချီဆိုင် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။VOA American တန်ကထုတ်လွှင့်တဲ့ season တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်တချင်းတောင်းညင်နေဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာရိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ VOA ရဲ့ဖုန်းနံပါတ်ကတော့1-239-382-5554ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တိုင်းရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနိုမီတာ32 kHz 933ည line numerator 40 kHz 0433ည line numerator 50 kHz 5999နဲ့ line lat 190တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူသူယုံကြည်ရာကဏ္ဍကိုထုတ်လွှင့်မှာဖြစ်တယ်လို့ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်မှာတော့
အရင်ဗမာပြည်ကွန်မြူနစ်ပါတီနဲ့တရုတ်ပြည်ကွန်မြူနစ်ပါတီဆက်ဆံရေးမှာလဲသူတို့ကူညီပေးမှုတွေကတကယ်နှောင့်ယှက်မဲ့ပါဒီနောက်ပိုင်းမှာခြေအစိုးရ
မကြခင်နောက်ပိုင်းမှာဒီအကြောင်းကိုနားဆင်ရဖို့ရှိပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအက်ဒီတာအာဘော်နဲ့သတင်းဆောင်မတွေကိုမူရင်းအာဘော်မပြတ်ဦးကျော်စံသားကစူးစီးတင်ဆက်ထားပါတယ
်ထရမ့်အစိုးရမြန်မာနိုင်ငံပေါ်ချင်းကမှုစိုးရင်ဘွယ်ဆိုတဲ့ကောင်စင်ဒေးဗစ်နာကာမူရာရေးသားထားတဲ့ဆောင်မကို Washington Post မှာဖတ်ရပါတယ်အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson အာဆီယံနိုင်ငံသားဝန်ကြီးတွေကိုတွေ့တော့ကဒေါအောင်ဆန်းစုကြည်ဟာကိုရိုင်းမတက်ရောက်ဖွဲ့စားတံဆောင်ပါခဲ့ပါတယ်။ဒါဟာထရမ့်အစိုးရနဲ့ဒေါအောင်ဆန်းစုကြည်တိုက်ရိုက်ထိတွေ့ဆက်ဆံမှုအင်မတန်နှဲပါတယ်ဆိုတာပြသလိုက်တာဖြစ်ပါတယ်။အရင်သမ္မတအိုဘားမားလက်ထက်တုန်းကဆိုရင်ဒေါအောင်ဆန်းစုကြည်နေအိမ်ကိုနှစ်ကြိမ်တိုင်းကိုရိုင်းသွားရောက်ပြီးမြန်မာအပြောင်းလဲကိုထောက်ခံအားပေးကြောင်းပြသခဲ့ပါတယ်။အခုခါမှာမြန်မာနိုင်ငံအပြောင်းလဲဒီဟာနင်းကျနေပြီးတော့ဒေါအောင်ဆန်းစုကြည်ကိုရိုင်းနဲ့တိုင်းရင်းသားတွေရဲ့အရေးမွတ်စလင်တွေရဲ့အရေးနဲ့ပတ်သက်ပြီးတက်တက်ကြွကြွဆောင်ရွက်ခြင်းမရှိဘူးဆိုပြီးဝေဖန်ခံရပါတယ်။ဒီချိန်မှာတရုတ်ကတော့စီးပွားရေးနိုင်ငံရေးအရာအလုံးအရင်နဲ့ထိုးဖောက်ပြီးတော့မြန်မာနိုင်ငံတွေကိုဆက်ဝင်နေပါတယ်။မြန်မာအပါအဝင်အာဆီယံကူဇယ်တွေကိုမြို့သားအကြံပေးပုဂ္ဂိုလ်မက်မတ်စတာအင်ဘီရိုမှာအခမ်းစဉ်တုန်းကလည်းသမ္မတဒေါ်နယ်ထရမ့်မတက်ရောက်ခဲ့ပါဘူး။သမ္မတထရမ့်ဟာမြောက်ကိုရီးယားကိုအာရုံစိုက်နေပေမဲ့အစ်တောင်အရှာကိုပြစ်မှတ်ထားဘူးလို့တော့သူ့ရဲ့အရာရှိတွေကဆိုကြပါတယ်။မစ္စတာထရမ့်ဟာမြန်မာပြည်တွင်ပြောင်းလဲရေးကိုဆက်လက်ကူညီပါမလားဆိုတာလူတိုင်းသိကျင်နေကြတာပါ။မြန်မာနိုင်ငံအခြေအနေကိုနားလည်သဘောပေါက်တဲ့စံတမန်တွေစံတမန်ဟောင်းတွေကျွမ်းကျင်သူတွေကတော့မြန်မာနိုင်ငံကိုဆက်လက်ကူညီပေးဖို့အလေးအနက်ထားပြောဆိုနေကြပါတယ်မြန်မာနိုင်ငံမှာဩဇာအာဏာကြီးမားတဲ့စစ်တပ်ဟာမြောက်ကိုရီးယားနဲ့အကြာကြီးအဆက်အသွယ်ရှိနေခဲ့ပြီးလက်နက်တွေလည်းဝယ်ယူနေကြတာပါဒါကြောင့်မြောက်ကိုရီးယားကိုထိန်းချုပ်မယ်ဆိုရင်မြန်မာလိုနိုင်ငံမျိုးနဲ့ဆက်ဆံရေးကောင်းအောင်ထူထောင်ဖို့လိုအပ်တယ်လို့ပြောဆိုကြကြောင်းရေးသားထားပါခင်ဗျာရိုဟင်ဂျာပြဿနာကိုအာဆီယံဘာကြောင့်ပြစ်ပတ်ထားလို့မရသလဲဆိုတဲ့ဆောင်းပါးကိုတော့The diplomat ma general like go yeda tha ba de ASEAN chain 30 myaw thifi siwe we April 26 ma mjin ba kin taya alu ma we Rohingya re seje thwe pye ka ya de Myanmar asu a sisin ye chang writers tadin thana ga ma tan thuk pyan ka ba de Myanmar a myaw su a khu yin Bengali lo khon ni ya de dilu re ha lu khun ye sung chung ni ya de a chang naingan daga we ban mu re si ni be me ASEAN thifi ro ha da go a season ta khu a phit that twin swin ni ka chin ma si ba u de da rin pyatana ne si bwa ye လုံးလုံးရင်းနဲ့ပူပေါင်းဆောင်ရွက်ရေးဆိုပြီးတော့ဆွေးနွေးကြပါတယ်။မြောက်ကိုရီးယားပြဿနာအကြံဖက်မှုအစွန်ရောက်တွေနှိမ့်နေရေးစတဲ့ကိစ္စတွေဆွေးနွေးကြပါတယ်။နောက်တစ်ခါလူထုအခြေပြုအာဆီယံအသိုက်အဝန်းထူထောင်ရေးကိုလည်းသူတို့ဆွေးနွေးကြပါတယ်။ဒါပေမဲ့ဒီအထက်မှာရိုဟင်ဂျာတွေနှိမ့်ပန်းခံရတဲ့အကြောင်းတလုံးတပါးမှဖော်ပြထားခြင်းမရှိပါဘူး။အာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးဝင်မဆွဲရဘူးဆိုတဲ့မူရှိနေတဲ့အတွက်ဒါဟာအံ့ဩစရာတော့မဟုတ်ပါဘူး။သို့တော်လည်းဒီလက်ညှိုးမှုဟာအခုခါနည်းနည်းပြောင်းလဲလာခဲ့ပါပြီ။ရင်းရအေးဟာဒေသတစ်ခုလုံးနဲ့ဆိုင်တယ်ဆိုပြီးတော့မလေးရှား၊အင်ဒိုနီးရှားနိုင်ငံတို့ကပြောလာကြပါတယ်။အင်ဒိုနီးရှားသမ္မတဆိုရင်ဒီကိစ္စကိုမြန်မာကောင်ဆောင်ဒေါအောင်ဆန်းစုကြည်နဲ့ဆွေးနွေးခဲ့ပါတယ်။သို့တော်လည်းဒီနိုင်ငံတွေဟာကိုယ့်ပြည်တွင်းရေးနဲ့ကိုယ့်နိုင်ငံအရေးကိုသာအဓိကထားတဲ့အတွက်သူတို့အတွက်လောလောဆယ်အကျိုးမရှိတဲ့ရင်းရအေးကိုဖိဖိစီစီလုတ်ကင်နိုင်ကြမှာမဟုတ်ပါဘူး။တကယ်တော့ဒီအေးဟာနိုင်ငံတိုင်းရဲ့အကျိုးစီးပွားနဲ့ဆက်ဆက်နေပါတယ်။ဖိနှိပ်ချုပ်ချယ်မှုတွေကြောင့်ရည်သည့်မြည်သည့်ရှာဖွေခြင်းနဲ့ရင်းရတွေဟာလူမှုကိုယ်ရေးလက်ထက်ရောက်သွားနိုင်သလိုအကျံဖက်သမားတွေရဲ့စိတ်ဆွင်းအဆုံးချမှုကိုလည်းခံရနိုင်ပါဒီလူတွေဟာအစွန်းရောက်ကြီးဟလှုပ်ရှားသူတွေဖြစ်မလာတောင်မှသူတို့နဲ့ဖြစ်နေရတဲ့ပဋိပက္ခကြောင့်မြန်မာဒီမိုကရေစီအပြောင်းအလဲအကြီးအကျယ်အဟံတာဖြစ်စေနိုင်ပါတယ်မလေးရှားအင်ဒိုနီးရှားလည်းပြည်ကျန်နိုင်ငံတွေကဒီပြဿနာကိုဖြစ်ရအလိုက်တုံ့ပြန်ဆောင်ရွက်လိုကြဟန်ရှိပါတယ်ဒါပေမဲ့လူတွေဟာအကြောင်းမျိုးမျိုးကြောင့်နေရစွန့်ခွာပြောင်းရွှေ့ရတာကသမိုင်းမှာအစဉ်လာရှိနေခဲ့ပါတယ်ဒါကြောင့်ဒီပြဿနာကိုအချိန်ပြည့်စောင့်ကြည့်ဆောင်ရွက်ဖို့လိုအပ်ပါလိမ့်မယ်လုံလုံရေးချင်းချောင်းမှုခံရရင်ငင်းငန်းရေးတင်းငင်းရေးကိုပြက်ပြားစေုံသာမကကုံသွယ်ရင်းနဲ့ရင်းနှီးမြုပ်နှံမှုကအဟံတာဖြစ်စေပါတယ်။ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာစစ်တပ်ချေမှုတိုက်ခိုက်မှုကြောင့်ရင်းနှီးမြုပ်နှံသူတချို့အတွက်စိုးရင်စရာဖြစ်စေပါတယ်။ကိုချင်းသိခါရအာဆီယံဖွဲ့စည်းလာမဲ့လူမှုအသိုက်အဝန်းဆိုတာသီးခံခွင့်လွှတ်ပြီး along pawin gwin si de apwe si hou mho san se ya raw ma ba indonesia tamara byo de lo ruinya yi ha myanmar naingan ye pi twin yi da ma ka data tukulun ye si bwa ye naingan ye long jong yi ro ne patat ni de lo yi da tha ba khmyar
u jo san na phit ba de khmyar aku ro manekin english tingan sa ko leela ja yaung ba once in a blue moon so de american idiom tingan sa ko ro dollar la tan po cha ma phit ba de
idiom atungaro.
Once in a blue moon.
Pipare, salungwanga. O N C E, once ga, the J. I N N, dema, a, the ku. B L U E, blue ga, piayao. M O O N, moon ga, lamin suro. Squaitungye, taya, tibegaro. A piayao la, the chimo. ဒီသုံးဆင်းတဲ့လာနာကတော့အမေရိကန်ပြည်ထောင်စုရဲ့ပြည်နယ်တစ်ခုဖြစ်တဲ့မိန်းပြည်နယ်ရှိလယ်သမားတွေရဲ့မိုးလေဝသခန်းမှန်းကြီးလက်ဆွဲစာအုပ်ထဲကလို့ဆိုပါတယ်။အဲ့ဒီမှာပြက်ကလေးကိုတတ်မှတ်ရမှာကျမတို့မြန်မာမလိုပဲလပြည်လကွယ်နဲ့တတ်မှတ်ရမှာလပြည်ကိုအနီရောင်နဲ့ပြတ်တာထားတယ်လို့ဆိုပါတယ်။လဟာတလတစ်ခါပြည်တာများပြီမယ်လို့လေတချို့လတွေမှာတော့ဒုတိယအကြိမ်တလထဲလနှစ်ခါပြည်တ အပြာရောင်နှင့်ခြေပြထားရကနီးအပြာရောင်လဆိုတဲ့အတုံးဆင်းသက်လာတာဖြစ်ပါတယ်ဆလိုတာကတော့တလမှာလပြည့်နှစ်ခါကြုံဖို့ကခေရင်လာတယ်လို့ once in a blue moon ဆိုတဲ့အတုံးကလည်းကြုံတောင့်ကြုံခဲအဖြစ်မျိုးကိုရည်ညွှန်းပြောတာဖြစ်ပါတယ်တိတ်ကိုပြုလို့ခဲလာတယ်ဆိုရင်ဒီအတုံးကိုရည်ညွှန်းအတုံးပြုနိုင်ပါတယ်ဂျော့ဂျ်ရူပီရဲ့ဥမာကိုနားဆင်ကြည့်ကြရအောင်
I like to eat out at expensive restaurants. But since I've started saving, I only eat out once in a blue moon.
ကျွန်တော်ကအကောင်းစားစားတော့ဆိုင်တွေမှာထွက်စားတာကြိုက်တယ်။ဒါပေမဲ့လို့ကျွန်တော်ပတ်စံစစုကလေးကနောက်ပိုင်းမှာအပြင်သိပ်ထွက်စားခဲလာတယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ I like to eat out at expensive restaurants.But since I've started saving, I only eat out once in a blue moon.
ခုခုကိုကြုံတောင့်ကြုံခဲလုတ်တဲ့တော်ယုံတန်ယုံနဲ့မလုတ်ဘူးလုတ်ခဲလာတယ်ဆိုရင်ဘယ်လိုပြောမလဲ
Once in a blue moon.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အမေရိကန် idiom တို့အင်္ဂလိပ်သင်ခန်းစာကိုတင်ဆက်ပြီးမှာတော့ဦးကျော်စံသာရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။တရုတ်နိုင်ငံကဦးစီးဦးဆောင်လုပ်နေတဲ့ One Belt One Road ပိုးလမ်းမကြီးစီမံကိန်းကိုထောက်ခံကြိုဆိုတဲ့နိုင်ငံတွေရှိသလိုလက်မခံလိုတဲ့နိုင်ငံတွေလည်းရှိနေပါတယ်။မြန်မာနိုင်ငံအနေနဲ့ဒီစီမံကိန်းနဲ့ပတ်သက်ပြီးထဲသွင်းစဉ်းစားသင့်တဲ့အချက်လက်တချို့ကိုတီဘောမဲဆန္ဒနယ်လွှတ်တော်ကိုယ်စားလှယ်ဟောင်းအခုတခါတော့တရုတ်ပြည်ယူနန်တက္ကသိုလ်မှာဧည့်ပညာရှင်ဖြစ်ရောက်ရှိနေတဲ့ဦးရဲထွန်းနဲ့ဦးကျော်စံသာဆွေးနွေးသုံးသပ်ထားပါတယ်။အိန္ဒိယနဲ့ထိုင်းတို့လိုနိုင်ငံတွေကတွန်းဆုတ်နေပေမဲ့မြန်မာနိုင်ငံဘာကြောင့်တွန်းဆုတ်စရာမလိုဘူးလဲဆိုတာဦးရဲထွန်းကအခုလိုစာပြောပါတယ်
။အဲ့ဒီသဘောထားကဒီ One Belt One Road စီစဉ်မစတင်ခင်မှာရှိတဲ့မူလအခြေအနေနဲ့ထိုင်လိုက်မယ်လို့ထင်တယ်။ဥပမာအိန္ဒိယတို့ထိုင်းတို့နည်းနည်းတွန့်နေရတဲ့အကြောင်းကသူတို့နိုင်ငံတွေရဲ့ပင်ကိုမာကလူတုံးကုန်ပစ္စည်းတွေထုတ်လုပ်တဲ့စက်မှုလုပ်ငန်းတွေရှိတယ်။ရှိတော့တရုတ်ပြည်ကကုန်ပစ္စည်းတွေကဒီလမ်းကြီးတွေတော်လာမှုလွယ်ကူချောမွေ့သွားရင်ပို့ပြီးတော့မြန်မြန်ဆန်ဆန်နဲ့ဒေသတတတာနဲ့သူတို့ဈေးကွက်တွေကိုထိုးပေါက်ပြီးသူတို့စက်မှုလုပ်ငန်းတွေကိုဖြိုလဲပစ်လိုက်မယ်ဆိုတဲ့ဆိုရင်ကျရှိတာ။ကျွန်တော်တို့နိုင်ငံအနေနဲ့ကြတော့မယုံမရဲရှိတဲ့အပိုင်းနဲ့ပါပေမဲ့အဲထိုင်းတို့အိန္ဒိယတို့နဲ့ဆာလို့ရှိရင်ကျွန်တော်တို့ရှိမှာကအခြေခံလူသုံးကုန်ပစ္စည်းထုတ်လုပ်တဲ့စက်မှုလုပ်ငန်းမရှိဘူးမရှိတဲ့အပြင်တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့အလုပ်ကိုင်တွေရရှိဖို့အဲဆိုတော့ကိစ္စတွေမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေဝင်လာပါလူသုံးကုန်ပစ္စည်းတွေထုတ်လုပ်ပါဆိုတော့ဖိတ်ခေါ်မှုကအရင်အစိုးရလက်ထက်ကလေးကချထားတော့ကျွန်တော်အခုဒေါန်ဆန်းစုကြည်တို့ NLD အစိုးရအနေနဲ့ရလဲဒီလမ်းကိုပဲဆက်လိုက်ရမှာအမေရိကန်နဲ့ဆက်ဆံရေးကောင်းလာတယ်ဆိုရင်လည်းအနောက်အုပ်စုဘက်အမေရိကန်ဘက်ကရင်းနှီးမြှုပ်နှံမှုတွေကတင်တော့မလာဘူးအဲ့တော့ကျွန်တော်ကမျှော်လင့်စရာတရုတ်ပဲရှိတယ်ဘာမလို့ကျွန်တော်တို့နိုင်ငံကအဲ့ဒါကိုစိတ်ဝင်စားတာဖြစ်ပါတယ
်ကျွန်တော်မိခင်တဲ့အချက်နှစ်ချက်သုံးချက်လောက်ရှိရတယ်တခုမြန်မာနိုင်ငံဘက်က တရုတ်ပစ္စည်းတွေဝင်လာမယ်ရင်းနှီးမြှုပ်နှံမှုဝင်လာမယ်ဆိုတော့ဟုတ်ပြီဒါပေမဲ့နံပါတ်1ကသယံဇာတာတွေထုတ်ယူဖို့အတွက်ပိုမိုလွယ်ကူမသွားနိုင်ဘူးလားအဲ့ဒီကိစ္စကိုစိုးရိမ်ရမဟုတ်ဘူးလားခင်ဗျာအ
ဲ့ဒီလိုစိုးရိမ်မှုကတော့ရှိတာပေါ့လေဒါပေမဲ့ဒီကိစ္စတွေကကျွန်တော်တို့လမ်းပေါက်ယုံနေတော့အလွယ်တကူဖြစ်သွားတာလည်းမဟုတ်ဘူးပေါ့နော်ကိုယ်နိုင်ငံကဥပဒေနဲ့ကာဝယ်ထိန်းသိမ်းနိုင်ရင်ထိန်းသိမ်းနိုင်တယ်လို့စိုးရိမ်ကြမရှိဘူးလို့ထင်ပါတယ်ဥပမာအခု NLD အစိုးရလက်ထက်မှာဆိုရင်ဒီကြောက်ညက်တွေကိုအလုံးရင်းနဲ့ထုတ်တဲ့ကိစ္စတွေကိုတက်တန်းတိုးခွင့်ပိတ်ထားလိုက်တယ်တစ်ထုတ်လို့ရေးကိုရပ်လိုက်တယ်အဲ့ဒီကိစ္စတွေကိုအထူးသဖြင့်တော့နယ်စပ်တွေတာတွေမှာကျွန်တော်တို့အစိုးရကဒီပိုင်ပိုင်နိုင်နိုင်ထိန်းနိုင်ဖို့လိုတာပေါ့နော်ဒါကိုကြိုတင်ကာကွယ်တဲ့အနေနဲ့တော့ပြုတ်ပြာတရားမဝင်ဝင်လာတဲ့ဒီလိုတင်ရဇာတ်ခိုးထွက်မှုတွေကိုဒါစီပေးပါဒီလက်မခံပါနဲ့ဆိုတဲ့ဟာကိုတော့ဆိုရခြင်းဆွေးနွေးတဲ့အခါဆွေးနွေးရမှာပေါ့လေ
အခုလောလောဆယ်မှာတော့တရုတ်လုံနေတဲ့လုပ်ငန်းတွေကိုလူတွေကတော့တရုတ်ဆင့်ကျင်ရေးစိတ်ဓာတ်တွေမကဘူးလက်တွေ့အချင်းလည်းပဲဒေသခံတွေကသူတို့ဘလို့နစ်နာတယ်သူတို့ဘဝကိုအဖက်ဆင်နိုင်မှုအတွက်မကြိုးစားဘူးမြေအသင်းခံရတာရောအိုးအင်ချွေပြောင်းပေးရတာဆက်ပြင်းပြဿနာပေါင်းများများစွာကြားပါရတယ်။အခုကြောက်ကျူဘက်မှလုံနေတယ်ဆိုရင်လည်းနောက်ခါမှဒီဒေသဟာမြန်မာပြည်စီးပွားရေးအချက်အချာဖြစ်လာနိုင်တယ်ဆိုရင်လည်းလောလောဆယ်မှာဒေသခံတွေကနေစရာမရှိဘဲနဲ့တိတ်ဒုက္ခရောက်ရပါတယ်။ဒီကိစ္စက one belt one rule ဖြစ်လာရင်ပို့ပြီးတော့ဒါမျိုးမကြုံရလာနိုင်ဘူးလားဆိုရယ်ဆိုရင်စိတ်ကိုပါပြောလို့ပါလဲ
။အဲဒီဆိုရင်စက်တွေတော့ရှိပါတယ်။အဲ့ဒါဒီနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အစိုးရအနေနဲ့ဥပဒေတွေကိုလည်းပြတ်ထားရမယ်ဥပမာအလုတ်ကိုင်းဆိုလို့ရှိရင်ကျွန်တော်တို့ပထမအကြိမ်လွှတ်တော်မှာခဲကူကပထမဘယ်နှစ်နှစ်မှာနိုင်ငံသားဘလောက်ဘယ်နေရာခိုင်တုံးသုံးရမယ်ပြည်တွင်းအလုတ်သမားဘလောက်သုံးရမယ်ဒုတိယနှစ်မှာဘလောက်သုံးရမယ်စသဖြင့်ပေါ့လေအဲ့ဒီလိုနိုင်ငံသားတွေအလုတ်ကိုင်းရရှိရေးဒီလူနေမှုဘဝတွေမြင့်တက်ပေးရေးနဲ့ပတ်သက်ပြီးတော့ဥပဒေတွေချမှတ်ထားတာရှိတယ်အဲ့ဒီအတိုင်းလိုက်နာဖို့အတွက်ကတော့ကျွန်တော်တို့အစိုးရကနေပြီးတော့ကြက်မှတ်ဖို့တာဝန်ရှိတာပေါ့အဲ့ဒါတွေကိုလုပ်ရမယ်တစ်ဖက်ကလည်းပြုတ်ပြီးဘက်ကသူတို့ဒီကုမ္ပဏီတွေကဒီပတ်ဝန်းကျင်တဘာဘာပတ်ဝန်းကျင်ဟိုမပြည့်စုံအောင်ထိန်းသိမ်းတာတို့ဒီကိစ္စတွေမှာအားနည်းချက်ရှိတာကိုသိတဲ့အတွက်သူတို့အစိုးရကိုနိုင်ကလည်းသူတို့ကုမ္ပဏီတွေကိုအကြက်မှတ်တာလုပ်နေတယ်လို့လည်းကြားတယ်အဲ့တော့ဒါတွေကသူတို့ဘက်ကလည်းလုပ်မယ်ကျွန်တော်တို့ဘက်ကလည်းထင်မယ်ဆိုရင်တော့ကောင်းသွားနိုင်တာပေါ့လေ
နောက်တစ်ခုကတရုတ်နိုင်ငံဟာတကယ်တော့ကဘာကြီးရဲ့ workshop ပေါ့ဗျာကဘာအလုပ်ယုံကြီးကဘာဘယ်နိုင်ငံကိုသွားသွားတရုတ်လောက်ပစ္စည်းနဲ့မကင်းပါဘူးဒါပေမဲ့မြန်မာနိုင်ငံကိုတရုတ်တင်ပို့တဲ့ပစ္စည်းတွေကမြန်မာဘက်ကပဲ quality control မလုပ်လို့လားပစ္စည်းချင်းအမျိုးအစားရင်းစိတ်ကွာပါတယ်အဲ့ဒါကိုလူတိုင်းနဲ့သတိထားကြတယ်ဆိုတော့အဲ့ဒီ quality ကိစ္စနဲ့ပတ်သက်လို့ကောတရုတ်ဟာမြန်မာနိုင်ငံလိုနိုင်ငံမျိုးကိုပြည်စည်းတင်ပို့တဲ့အခါမှာအဲ့ဒီအချက်ကိုမှစဉ်းစားပါရဲ့လားသူတို့ပြီးစွဲလုပ်ပြီးရောများရောင်းရပြီးရောဒီကောင်တွေငတ်နေတဲ့အကောင်တွေဆူပြီးရောများတင်ပို့လေသလားဆိုတာလည်းစဉ်းစားရဖြစ်ပါတယ်ဦးရထွန်းဘယ်လိုသဘောလဲလား
အဲအဲ့ဒီကိစ္စမှာတော့ဒီဈေးကွက်လူတဲ့သဘောလဲပါမယ်လို့ထင်ပါတယ်ဟိုနော်ခါစောစောပိုင်းကဥပမာထိုင်းနိုင်ငံကအဝေးအထည်ဖြစ်စေလူသုံးကုန်မြေစီးတစ်ခုဖြစ်စေကျွန်တော်တို့ဗမာပြည်ဈေးကွက်ထက်ကိုအသစ်ရောက်လာလို့ဆိုရင်ဗမာပြည်မှာရှိတဲ့ဒီကျုပ်ပြည်နဲ့အဆက်အသွယ်ရှိတဲ့ကုန်တယ်တွေကိုနိုင်ကအဲ့ဒီနမူနာပစ္စည်းကိုယူသွားပြီးတဲ့အခါကျတော့အဲဒီပစ္စည်းကဗမာပြည်တိုင်းမှာပဲဈေးပေါက်တယ်ပဲဈေးနဲ့ထိုင်းရနေတွင်းလို့ရတယ်ဆိုပြီးတော့ဒီကျုပ်ဘက်ကစက်ရုံလုပ်ငန်းရှင်တွေကိုလာပြီးတော့ပြတယ်ပြပြီးတဲ့နောက်ဒီဈေးကွက်မှာပြိုင်နိုင်အောင်အတွက်သူက quality ကိုလျှော့လိုက်တယ်လျှော့လိုက်ပြီးတဲ့အခါကျဗမာပြည်ဈေးကွက်အတွက်ဈေးလျှော့ပြီးတော့ရောင်းတာပေါ့လေအဲ့ဒီမျိုးတွေနဲ့ထိုးပေါက်တဲ့ဥစ္စာလည်းအဲတွေ့ရပါတယ်ဒါအမှန်ပါပဲသို့တော့နောက်ပိုင်းမှာတော့ကျုပ်ပစ္စည်းတွေကမညံ့တော့ဘူးမညံ့တော့ဘဲနဲ့သုံးပျော်တယ်ပေါ့ပေးရတဲ့အတန်ဘိုးနဲ့သုံးပျော်တယ်ဆိုတော့အမြင်ရှိလာကြတဲ့အခါမှာဗမာပြည်ဈေးကွက်ထက်မှာအခုကျုပ်ပစ္စည်းတွေကရခိုင်တို့အများစုဖြစ်နေပြီးတော့ထိုင်းပစ္စည်းတွေကအပြေးပြေးနဲ့ဈေးကွက်ကျင်းသွားတာကိုတွေ့ရပါတယ်အဲ့တော့ဆိုလိုချင်တာကဒီဈေးကွက်ဦးဖို့အတွက်ဈေးကွက်ကိုနေရာရဖို့အတွက်ပထမဦးဥဆုံးမှာ quality မြန်တဲ့ဟာတွေနဲ့ထိုးဖောက်ဝင်ရောက်ရပြီမဲ့နောက်ပိုင်းမှာတဖြည်းဖြည်းကောင်းလာတယ်ဆိုတာကိုတွေ့ရတယ်။အဲဒါကြောင့်တို့ရဲ့ထိုးဖောက်မှုကိုတခြားအိန္ဒိယတို့ထိုင်းနိုင်ငံတို့ကကြောက်တာလေဒီအတွက်လို့ကျွန်တော်ထင်ပါတယ
်။ကျွန်တော်နောက်တစ်ခုမေးချင်တာကတရုတ်တို့ရဲ့မြန်မာတွေအပေါ်မှာသဘောထားဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့မြန်မာတွေကလည်းပဲတရုတ်ကိစ္စဆိုရင်တို့ကန့်ကွက်ချင်ကြတယ်။အလားတူစွာပဲတရုတ်ဘက်ကရောမြန်မာတွေအပေါ်မှာဘယ်လောက်ထိအမြင်ကြည်လင်ပါသလဲ။တလောလုံးကကိစ္စဖြစ်တယ်။ တရုတ်ဘက်ကနေဆက်မှာရသားတချို့ကိုထိခိုက်တယ်ဘာညာဆိုတရုတ်မျိုးနဲ့သိခံပညာလို့ social media ထဲမှာအစိုးရကိုဝင်တိုက်ပါဘာညာတိုက်တွန်းနေတဲ့အောင်အများကြီးရှိရဲဆိုပြီးတော့တရုတ်ဘက်ကသတင်းတွေမှာတွေ့ရပါတယ်အလားတူစွာပဲကိုကန်းဒီဘင်းလင်းကိုကန်းကိုမြန်မာပြည်ထဲကိုပေးခဲ့ရတာကိုနှိုက်ကသိပြီးတော့ဘဝင်မကြလှဘူးဆိုတဲ့သဘောထားမျိုးသူတို့ရဲ့အစိုးရအပေါ် Global Times သတင်းစာတွေကဆောင်းပါးတွေမှာမကြခဏသူတို့ background ဖြစ်ထည့်ရပါတယ်ဆိုတော့သူတို့မြန်မာနိုင်ငံနဲ့ဆက်သွယ်တဲ့နေရာမှာမြန်မာလူမျိုးတွေအပေါ်မှာရောမိတ်ဆွေလိုသဘောထားမျိုးရှိကြပါရဲ့လားဦးရထွန်းဘယ်လိုတွေးရပါလဲအ
ဲသူတို့ရဲ့ခေါင်းဆောင်ပိုင်းကတော့ဟိုကျွန်တော်တို့အရင်မြန်မာလူကွန်မြူနတီပါတီထဲမှာရှိစဉ်တုန်းကကောပေါ့နော်အခုဒီမီဒီယာတွေမှာပြောဆိုခြွေပြောဆိုတာတွေကိုကြားရတဲ့အရာရောကတော့ကျွန်တော်တို့တိုင်းပြည်ပေါ်မှာသူတို့ကတော့အရင်ဆုံးဒီယုံကြည်စိတ်ချတဲ့အင်ဂျင်နီယာနိုင်ငံတစ်ခုပေါ်ထားတယ်လို့ကျွန်တော်တို့ယူဆပါတယ်။အဲဒီအရင်ဗမာပြည်ကွန်မြူနတီပါတီနဲ့တရုတ်ပြည်ကွန်မြူနတီပါတီဆက်ဆံရေးမှာလဲသူတို့ကူညီပေးမှုတွေကတကယ်နှောင့်ယှက်မဲ့ပါ။နှောင့်ယှက်မဲ့ဆိုတာဘာမှအကျိုးမရမရနိုင်တဲ့ဟာကိုသူတို့ဒီ NDRI ကူညီခဲ့တာပေါ့လေဒေါ်လာရေးအောင်မြင်ဖို့ဆိုတော့အခုဒီနောက်ပိုင်းမှာဗမာပြည်ကွန်မြူနတီပါတီကြိုကွဲသွားပြီးတဲ့နောက်ပိုင်းမှာဆိုလို့ရှိရင်လဲဒီစေဆိုးရအခုလဲသူတို့ဆက်ပြီးတော့ကူညီခဲ့တယ်ကုလသမဂ္ဂမှလည်းသူရည်တူပေးခဲ့တယ်ပေါ့နော်အဲတစ်ဖက်ကသူတို့ပါပြန်မျှော်လင့်တယ်လဲဆိုတော့သူတို့အဲ့လိုကူညီပေးခဲ့တာတွေအပေါ်မှာဗမာပြည်နေနဲ့ကလည်းသူတို့အကျိုးစီးပွားကိုမထိခိုက်တဲ့အောက်မှာပူးပေါင်းဆောင်ရွက်လိုက်မယ်လို့သူတို့မျှော်လင့်တာပေါ့အဲ့တော့ဥသိမ်းစိန်ဆိုရလက်ထက်မှာမြစ်ဆုံချဲကိုတစ်ဖက်ကအဲ့လိုရက်ဆိုင်လိုက်တဲ့အခါမှာတော့သူတို့တော်တော်လေးဒေါပွားကြတယ်ပေါ့လေပြောချင်တဲ့သဘောကတော့သူကစာချုပ်စာတမ်းတွေအရင်အစိုးရလက်ထက်ကဟုတ်ကံခဲ့တဲ့ဟာတွေကိုလေးစားဖို့သူတို့ဆန္ဒရှိတာပေါ့အဲကိုကံကိစ္စဖြစ်သွားတဲ့ကိစ္စမှာလည်းကျွန်တော်အနေနဲ့ကတော့အဲ့ဒီတစုံတရာဆက်ဆံမှုရှိနေတယ်လို့ကျွန်တော်ယူဆပါတယ်အဲသို့တော်လည်းဒီဒေသတွေကเนาะဒီတိုင်းရင်းသားတွေခွဲထွက်မှာတို့ဟိုဘာလို့တော့သူတို့လိုလားဖို့မရပါဘူးသူလည်းငញ្ញရေးရဖို့အတွက်သူတို့တကယ်ကိုပူးပေါင်းဆောင်ရွက်နေတယ်တိုက်တွန်းနေတယ်လို့ကျွန်တော်သိရပါတယ်
အဲ့မြန်မာပြည်ငញ្ញရေးကိုတော့သူတို့အခုခါမှလူချင်းနေတယ်အဲ့ဒါလည်းပဲဗမာကိုစေတနာရှိရဲ့ဆိုတာတဲ့သူတို့ရဲ့စီးပွားရေးအတွက်အဆင်ပြေအောင်လို့မြန်မာတွေကမြင်ကြပါတယ်ဒါကျွန်တော်အမြင်ဆိုတာတဲ့နောက်မြန်မာပြည်သူတွေကဦးရထွန်းပြောတဲ့တချိန်တုန်းကဗမာပြည်ကွန်မြူနတီပါတီကိုတရုတ်ကကူညီခဲ့တာစေတနာအပြည့်အဝနဲ့ဆိုတာလည်းပဲဒီမှာပြည်သူအများစုကတော့ဒါပြည်တွင်းရေးကိုဝင်စပတ်တာအစိုးရနဲ့အစိုးရချင်းဆက်ဆံရေးပါတီချင်းဆက်ဆံရေးဆိုပြီးအဆင့်တွေခွဲပြီးတော့လူရင်းဂိုင်းလို့ရအောင်ဆိုပြီးတော့တမင်လှုပ်ထားတယ်လို့မြင်ကြမှာပါဗမာဘက်ကတော့ကျွန်တော်အဓိကသိချင်တာကတော့အဲ့ဒီလူဆက်ဆံရေးစီရတော့ဒီတရုတ်ပြည်သူတွေရဲ့လူထုရဲ့သဘောထားလူထုချင်းရင်းနှီးမှုချစ်ခင်မှုစီးပွားရေးအတူလုပ်မယ်ဆိုတော့ဒီခေတ်မှာပို့ပြီးအရေးကြီးလာတော့သံတမန်ဆက်ဆံရေးဆိုတာမှာအစိုးရချင်းတဲ့public to public relations ကအရေးကြီးလာတဲ့ခေတ်မှာမြန်မာနိုင်ငံတရုတ်ကြားမှာအဲ့လိုလူချင်းရင်းနှီးတဲ့ဆက်ဆံရေးရှိဖို့ကလွယ်ပါရဲ့လား
အဲ့ဒီကိစ္စကတော့ကျွန်တော်ထင်ပေါ့လေအိန္ဒိယနဲ့မြန်မာအမေရိကန်နဲ့မြန်မာစတဲ့လူချင်းဆက်ဆံရေးတွေတဲ့တရုတ်နဲ့မြန်မာလူချင်းဆက်ဆံရေးကပိုလွယ်မယ်လို့ထင်တယ်ဘယ်လိုပိုလွယ်နိုင်တယ်လဲဆိုတော့များသောအားဖြင့်ဒေပီနဲ့အခုစီးပွားရေးတွေလောက်ကြတယ်ဆိုရင်ဗမာပြည်ကတရုတ်နဲ့ကျုပ်ကတရုတ်ကြီးလောက်ကြတာပဲများတယ်အပေါ်ပိုင်းမှာကတော့ဒီချင်းဆက်ဆံရေးကောင်းအောင်ဆိုပြီးတော့တရုတ်အစိုးရအနေနဲ့အရင်တုန်းကအစိုးရအရာရှိတွေကဖိတ်ကြားဒီဆက်လက်ကြီးရှိရေးတွေဆွေးနွေးပွဲတွေလုပ်တာကိုအခုဆိုလို့ရှိရင်တော့သတင်းမီဒီယာသမားတွေနောက်ပညာရှင်တွေနောက်တစ်ခါကျွန်တော်တို့ယဉ်ကျေးမှုအဖွဲ့တွေအဲ့လိုချင်းဆက်သွယ်တာတွေနောက်ချစ်ကြည်ရေးအဖွဲ့အချင်းချင်းဆက်သွယ်တာတွေအဲ့အမျိုးတွေတော်တော်များများလှုပ်လာတာတွေ့ရပါတယ်အဲ့တော့ဟိုရေရှည်မှာတော့ဒီဟာတွေကနားလည်မှုရှိမယ်ကျွန်တော်တို့ဒီလူရဲ့ခံစားချက်ကိုလည်းသူတို့နားလည်သဘောပေါက်ပြီးတော့သူတို့ရဲ့ဒီဘက်ကပြင်သွင်းပြင်လိုက်တဲ့ဟာတွေကျင့်ဝတ်မလိုက်နာမှုတွေပြင်ဆင်လိုက်မယ်လို့ညွှန်လဲရပါတယ်
မြန်မာရေးသုံးသက်ချက်ဖြစ်ပါတယ်ခင်ဗျာအခုတော့သူကြုံကြီးရာကဏ္ဍအလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့ Techno Land Computer ရောင်းဝယ်ရေးကုမ္ပဏီဝန်ထမ်းတူဦးဖြစ်တဲ့ကိုသိန်းစောဦးရဲ့ယုံကြည်ရာတွေကိုနားဆင်ရမှာဖြစ်ပါတယ
်ဟိုကျွန်တော်ကတော့ဒီကတော့ဟိုနိ နိုင်ငံမှာလှုပ်ရှားတာပေါ့နော်နိုင်ငံမှာကျတော့ကုလူသားနဲ့ပတ်သက်ပြီး IDPC လေးကိုကျွန်တော်စသပြရတဲ့အချိန်မှာကျွန်တော်ယူဆပါတာ IDPC လေးတွေပေါ့အစားတော့ကျွန်တော်ဝင်ရတာတော့ကျွန်တော်ဟိုကုလူသားစာပြတိုင်ပြီးတရားဖြစ်ရှင်တယ်ပေါ့နော်အဲလိုမျိုးရှင်ကြီးရဲ့ကျွန်တော်ဝင်လုပ်ခဲ့တယ်ဒါပေမဲ့ကျွန်တော်မှာဘာပြများမှမရှိသေးတဲ့အတွက်ကြောင့်မလို့ကျွန်တော်ဘဝကိုဘာနဲ့စခဲ့ရလဲကျွန်တော် safe person တယောက်အနေနဲ့ပဲစခဲ့ရတယ်ပေါ့နော်အစီအစဉ်တရားနည်းစားခဲ့ရဆိုတော့အများကြီးပဲနော်ကျွန်တော်မသိတဲ့ပစ္စည်းဟို personal use ပစ္စည်းလောက်ကတော့ဟိုလူတိုင်းပြရပါဘောနော်ဒါပေမဲ့တကယ်တကယ်ကားဆိုင်မှာစားပြပေးတဲ့အခါမျိုးမှာတော့ကျွန်တော်မှာခက်ခဲအများကြီးတွေ့ရတယ်အဲအဲ့ဒီကနေစပြီးတော့မှကျွန်တော်လုပ်ရင်းလုပ်ရင်းလည်းပေါ့နော်ကျွန်တော်အခု DNA ပြီးတော့ကျင်နေခဲ့ရဆိုတော့၄နှစ်ဝင်နေတော့ရှိပြီပေါ့အဲကြော်ဒီကမှာပဲနေနေခဲ့တယ်ကျွန်တော်ဒီကမှာတန်းလေးပါတက်ပြီးတော့ကျွန်တော် technician တယောက်ရှိအောင်ပေါ့နော်လုပ်ခဲ့တယ်ဒါပေမဲ့အကောင်ကြီးကတော့ကျွန်တော်အခွင့်မသာခဲ့ဘူး။ဒါဆိုကျွန်တော်ဝင်တဲ့အချိန်ကကျတော့ကျွန်တော် sales person နဲ့ဝင်တဲ့အချိန်ကတော့ sales နဲ့ပဲလုပ်နေရတယ်။ဘုန်းတော်ကျွန်တော်ကဒီ technician တယောက်ဖြစ်ဖို့ဆိုတာတက်ပေါ့နော်။ဒီချက်မလုပ်ရလဲကျွန်တော်ဈာထဲမှာတခြားအဖြစ်စီကျွန်တော်လေ့လာတယ်။အာဒီထဲမှာပဲကျွန်တော်အာဒီငါလုပ်နေတယ်။ကျွန်တော်ဒီထဲမှာ incoming ကဟိုဝင်တဲ့တယောက်မျိုးဆိုရင်တော့မလုံတော့ဘူးပေါ့နော်။ဒါမဲ့လည်းကျွန်တော်ဒီထဲကဘာအကျိုးမြတ်ယူလဲဆိုတော့အကျွန်တော်ကစားမစားပြပေးရလေ။စားစားမစားပြပေးရဆိုတော့အာဒီကျမလူပေါင်းစုံနဲ့ဆက်ဆံရတယ်ကျွန်တော်အဲ့ဒီ public relationship ဆိုတဲ့ကျွန်တော်ဒီများဒီနဲ့ဆက်ဆံနေပူဆောင်မှုတွေကျွန်တော်သိချင်ရပါတော့လူကမှဖြစ်ပြီးသားကကာဆာမှာရှိတယ်အဲဒီကားထဲမှာမှဟိုပြင်းပြစုစုနဲ့ကာဆာမှာရှိတယ်နော်ဘာမှမသိနားမလဲဘူးအတချို့ကတော့လည်းနားလည်ပြီးအတက်လွန်နေတဲ့လူတွေပေါ့နော်အဲဟိုပါကြီးတတ်သွားပြီးဒီစီမျိုးစုံတုံးနေတဲ့လူတွေအဲ့လိုလူမျိုးတွေကြားမှာစကားတွေအမျိုးမျိုးတချို့ကတော့လည်းဝေါ်သားတွေပါရန်ထွက်ပြီးတော့လာတဲ့ကာဆာမှာလေအတို့စီကလူတက်ပုံရမျိုးပေါ့နော်အဲ့လိုလူမျိုးတွေလည်းပါတယ်အဲ့အဲ့တော့ကျွန်တော်ကြည့်ရတဲ့အကြောင်းအချိန်မှာကျွန်တော်ဘာဖြစ်သွားလဲဆိုတော့ဒီညာကောအဲကျွန်တော် management အပိုင်းမှာပုံစိတ်ရင်းသားလာတယ်ပေါ့နော်အလူတွေနဲ့တလူတွေဘယ်လိုဆက်ဆံရမလဲသူတွေနည်းနည်းလေးနည်းနည်းပြောပြောဒါလေးနားလေလာအာအခုချိန်မှာကျွန်တော်ကလည်းလူတွေကကြုံရက်ပြီးကြာဘာလို့လဲဆိုတော့ဟိုအောက်ချီဘဝဆာပြီးကျွန်တော်လောက်လာခဲ့တာလေဒီနေ့ဒီချိန်မှာကျွန်တော်အတွက်ကဟိုအောင်မြင်တဲ့ဘဝဆိုတော့မရသေးဘူးနည်းလို့ကျွန်တော်မှာတော့အဖြစ်ချင်းကောင်းအများကြီးရခဲ့တယ်ဘာလို့ဆိုနိုင်ငံသားမှာလည်းကျွန်တော်လူမျိုးစုံနဲ့ဆက်ဆံခဲ့တဲ့အတွက်ကြောင့်မလို့အာအဲ့လိုမျိုးပေါ့နော်ကျွန်တော်လည်းဗမာလုံးအလုပ်ကိုကျွန်တော်စီမံထားပြီးတော့လုပ်တယ်အဲအခုဒီမှာဆိုရင်လည်းကျွန်တော်အလုပ်ကိုဘာအဖြစ်ဖြစ်အလုပ်လာတာပြရမယ်တောင်းကျွန်တော်ဘက်ကလည်းစီမံထားပြီးတော့ပုံပြီးတော့လုပ်ပြီးတယ်ပေါ့အဓိကတော့ကျွန်တော်ယုံကြည်ချက်တစ်ခုကတော့ပါလဲဆိုတော့ဟိုကျွန်တော်တို့ဗုဒ္ဓဘာသာမှာအပြုဝင်ဆိုကိုမေတ္တာထားရမှာပေါ့နော်အဲမေတ္တာပေါ်မှာကျွန်တော်တို့ရောင်းပြန်ဟပ်မှာပါပဲကျွန်တော်အဲ့လေးကိုတော့ယုံကြည်တာပေါ့ဟိုဒီလိုဆိုအနေနဲ့ပြောရရင်တော့ဟိုဘယ်သူမှမကောင်းအောင်ကိုကတော့စီကံမလေးထားပေါ့နော်အဲ့ဒီမှာပြန်ပြီးတော့တုတ်ပြန်လာတာမှာပဲကျွန်တော်ကတော့အားလေးပဲယုံကြည်ရတယ်ဒီ IDP ကမှကျွန်တော်ကျင်လည်နေတဲ့ကိစ္စတော့လည်းကျွန်တော်ထပ်ပြီးတော့ဒီတက်ပို့ပြီးကျွန်တော်ကောင်းတဲ့ကောင်းအောင်ပါနော်ကျွန်တော် online နေပြီးတော့ subscribe တွေလည်းလုပ်တယ်အများကြီးတော့ပို့ကောင်းကျွန်တော်လုပ်ဖို့ရှိတယ်ဒါပေမဲ့ဟိုအခွင့်အရေးမပေးသေးတဲ့အခါမျိုးကြတော့ကျွန်တော်လည်းဒီ brand လေးပဲလေပတ်နေတာပါနော်နောက်ရကျွန်တော်ရဲ့ future ပါနော်အဲ career ကတော့ဘာဖြစ်လာမလဲတော့ကျွန်တော်ကိုယ်ကလည်းမသိသေးဘူးဟိုကျွန်တော်မှယူမနေရှိပြီမဲ့လည်းဟိုချိန်ပေါ့နော်ချိန်ဝရိယကညာဝရိယလုံးလာပေါ့နော်ဒီသုံးခုပေါင်းမှခင်ဗျာဖြစ်တဲ့ကြောင့်မလို့ကျွန်တော်လည်းအတက်ကြအတိကြတော့အမှမခံနိုင်ဘူးအဲ့လိုမျိုးပေါ့အဲ့ကျွန်တော်ပြောချင်တာလေးကအဲ့ဒါပါမရှိနဲ့
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာကဏ္ဍကိုနားဆင်ခဲ့ရတာပါခင်ဗျာ VOA American တန်ကကြာသာပတိနေ့မနက်ခင်းအစီအစဉ်တွေဆက်ပြီးတင်ဆက်နေပါလေ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ခင်ဗျာ
Hebrew ပြက်ကဒင်အရ1948လီယာလပစ္စမနှစ်မှာ Israel နိုင်ငံပြန်လည်မွေးဖွားခဲ့တယ်လို့ Israel လူလက်ရေး69နှစ်မြောက်နှစ်ပတ်လည်နေ့မှာဒုတိယသမ္မတ Mike Pence ကပြောကြားလိုက်ပါတယ်လူလက်ရေးရချင်းကစပြီး Israel ပြည်သူတွေဟာသူတို့ရဲ့ကြံ့ခိုင်မှုဆန္ဒပြင်းပြမှုတို့နဲ့ကဘာကြီးအံ့အားသင့်အောင်လှုပ်ဆောင်ပြခဲ့ကြပါတယ်သူတို့ဟာတဲကန်တရားကိုဥယင်ဖြစ်သူပြောင်းလဲခဲ့ကြပါတယ်။ရှားပါမှုကိုရှံပယ်ကြွယ်ဝခြင်းဖြစ်သူပြောင်းလဲခဲ့ကြပါတယ်။မျောလင်းချက်ကိုအနာကလုံခြုံရေးနဲ့ချမ်းသာကြွယ်ဝမှုအဖြစ်ပြောင်းလဲခဲ့ကြတယ်လို့ Mike Pence ကဆိုပါတယ်။သမ္မတဒေါ်နယ်ထရမ့်လက်ထက်မှာအမေရိကန်ဟာ အစ္စရေးနဲ့အတူယက်တည်နေတယ်။အစ္စရေးနိုင်ငံရဲ့အရေးဟာကျွန်ုပ်တို့အရေးဖြစ်တယ်။အစ္စရေးရဲ့တန်ဖိုးထားမှုတွေဟာကျွန်တော်တို့ရဲ့တန်ဖိုးထားမှုတွေပဲဖြစ်တယ်။သူတို့တိုက်ပွဲဟာကျွန်တော်တို့တိုက်ပွဲဖြစ်တယ်ဆိုတာကဘာကသိလာလိမ့်မယ်လို့လည်းမိုက်ဖင်စ်ကပြောပါတယ်။သမ္မတထရမ့်ဟာအစ္စရေးနဲ့ပါလက်စတိုင်းပဋိပက္ခကိုဖြည့်ရှင်းဖို့တာဝန်ယူထားပါတယ်။ငြင်းငြင်းရေးစီဥတီတဲ့တိုးတက်မှုတွေကိုအခုချိန်မှာပဲစတင်လုပ်နေပြီဖြစ်ပါတယ်။ဒီအရေးမှာစစ်ဆက်ညှိနှိုင်းရမယ်ဆိုတာတန်တရားရှိစရာမလိုပါဘူး။ဒါပေမဲ့အစ္စရေးဂျူးနိုင်ငံတို့ရဲ့လုံခြုံရေးနဲ့အန်ဒီရဲ့ကင်းမဲ့ရေးကိုတော့သမ္မတထရမ့်ဟာအခုလည်းအရှော့ပေးမှာမဟုတ်ဘူး။နောင်ကိုလည်းအရှော့ပေးမှာမဟုတ်ဘူးဆိုတာခင်ဗျားတို့လုံးဝယုံကြည်စိတ်ချနိုင်ပါတယ်လို့လည်းဖန်စကဆိုပါတယ်။သမ္မတထရမ့်ဟာစစ်သွေးကြွားတို့ရဲ့ချင်းချောက်မှုကိုခြေမုံဖို့ဆိုတဲ့သူ့ရဲ့ဂရုကိုလည်းဖော်ဆောင်ဖို့ပိုင်းဖြတ်ထားပါတယ်။ IS တို့ဟာပြေးနေရပါပြီ။ကျွန်တော်တို့လိုက်လံရှာဖွေပြီး IS တွေနဲ့အကြမ်းဖက်ဖွဲ့စည်းအားလုံးကိုသူတို့ရဲ့အရင်မြစ်ကစပြီးခြေမုံပစ်မှာဖြစ်ပါတယ်။သူတို့ဟာအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေကိုဘယ်တော့မှချင်းချောက်နိုင်တော့မှာမဟုတ်ပါဘူး။အမေရိကန်ပြည်ထောင်စုဟာအီရန်ကိုလည်းအသိပေးထားပါတယ်။အမေရိကန်ဟာဒေသမတည်မငြိမ်ဖြစ်ဖို့နဲ့အစ္စရေးလုံခြုံရေးကိုအန္တရာယ်ပြုဖို့အီရန်ရဲ့အားထုတ်မှုကိုလည်းဆက်လက်တီးခံမှာမဟုတ်ပါဘူး။သမ္မတဒေါ်နယ်ထရမ့်ရဲ့လက်ထက်မှာအီရန်နိုင်ငံနျူကလ িয়ার လက်နက်ထုတ်လုပ်မယ့်အရေးကိုလည်းအမေရိကန်ကခွင့်ပြုလိုက်မယ်မဟုတ်ပါဘူးလို့ဒုသမ္မတကဆိုပါတယ်။သူတို့ရဲ့ရှေးဟောင်းအမိမြေစီပြန်လာဖို့အရေးဟာဂျူးလူမျိုးတို့ရဲ့ဘာသာရေးအရယုံကြည်မှုဖြစ်ပါတယ်။တောက်ပသောအနာဂတ်အတွက်အစွမ်းကုန်အားထုတ်ရမယ်ဆိုတဲ့မျှော်လင့်ချက်ဟာသူတို့ကိုတွန်းအားပေးနေပါတယ်။အစ္စရေးနိုင်ငံဟာဂျူးလူမျိုးတို့ရဲ့ကြံ့ခိုင်မှုကိုဖော်ပြနေတဲ့မပြီးဆုံးနိုင်တဲ့ဆန္ဒမှုဖြစ်ပါတယ်။လူသားတို့ရဲ့လွတ်လပ်ခွင့်စွမ်းအင်နဲ့ဖျားသခင်ပေါ်မရင်မရင်သောယုံကြည်မှုတို့ကိုဆန့်တက်နေတာလည်းဖြစ်ပါတယ်လို့ဒုသမ္မတဖင်စ်ကပြောပါတယ်ရှင
်။မေဂန်ဆိုယာရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အာဘမုတ်ကြောင့်သိစေအပ်ပါတယ်ခင်ဗျာ။ကြာသပတေးနေ့ညနေပဲထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ19 25ရူကနေဖမ်းယူနားဆင်ပါ။ခုတော့သတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကပြောပြမှာဖြစ်ပါတယ
်2016ခုနှစ်ကအမေရိကန်ပြည်ထောင်စုမှာကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာရုရှားအစိုးရကဝင်ရောက်ဆော့ဖက်ခဲ့ခြင်းရှိမရှိဆိုတာနဲ့တခြားရုရှားနဲ့ဆက်နွယ်နေတဲ့ကိစ္စရပ်တွေကိုစုံစမ်းစစ်ဆေးရမှာကြီးကြပ်ဖို့ FBI ပြည်ထောင်စုထောက်စုံစမ်းစစ်ဆေးရေးဘျူရိုအကြီးအကဲဟောင်းရောဘတ်မြူလာကိုအထူးစုံစမ်းစစ်ဆေးမှုဖြစ်ခန့်အတောင်းပေးလိုက်တဲ့အကြောင်းတရားရေးဌာနကဖော်ထုတ်နေမှာကြေညာပါတယ်စုံစမ်းစစ်ဆေးရေးမှုကိုအခုလိုခါတာဝန်ပေးလိုက်ခြင်းအပြင်ဒီကိစ္စမှာပြည်မှုတစုံတရာကျွလွန်ထားတယ်တရားဆွတ်ဆွခြင်းခံရနိုင်တယ်လို့ဆိုလိုခြင်းမဟုတ်ကြောင်းလက်ထောက်နိုင်ငံတော်ရှေ့နေချုပ် Rod Rosenstein ကပြောပါတယ် Robert Mueller ဟာ FBI အကြီးအကဲဖြစ်2001ခုနှစ်ကနေ2013ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်တွင်သမ္မတဒေါ်နယ်ထရန့်ရာထူးကပြောကြားလိုက်တဲ့ James Comey ဟာသူ့နေရာမှာတာဝန်ထမ်းဆောင်နေသူဖြစ်ပါတယ်သမ္မတဒေါ်နယ်ထရမ့်ဟာဗုဒ္ဓဟူးနေ့ကအမေရိကန်ကမ်းခြေဆောင်တပ်ဖွဲ့တင်နန်းကျောင်းတင်နန်းဆင်ပွဲအခမ်းအနားမှာမိန့်ခွန်းပြောကြားရမှာသူ့ကိုဝေဖန်သူတွေအထူးသဖြင့်သတင်းမီဒီယာတွေကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့တယ်လို့သူ့ရဲ့စီဦးစီးချုပ်အနေနဲ့အောင်မြင်မှုတွေကိုကြေညာခဲ့ပါတယ်။ Connecticut ပြည်နယ် New London ကကျောင်းဆင်ပွဲမှာဘွေးရသူတွေကမိန့်ခွန်းပြောကြားရမှာတမိုင်းတခြားဘယ်နိုင်ငံရင်းသမားမှသူ့လောက်ဆူဆူဝါးဝါဆက်ဆံမခံရတယ်လို့မတရားလည်းမဆက်ဆံခံရဘူးလို့ပြောကြားခဲ့ပါတယ်။တောင်တူပင်လယ်ပြင်တွင်ထင်မှားမှုတွေတိုးမြင့်ဖြစ်ပေါ်လာနေတာကြောင့်စင်ကာပူနဲ့ဖိလစ်ပိုင်နိုင်ငံတို့အပါအဝင်အရှိတောင်အရှာအတွင်းကနိုင်ငံအတော်များများဟာငွေကြေးအမြောက်အများအကုန်ကျခံပြီးရင်းငုတ်တင်မောနဲ့တခြားရေတပ်တင်မောတွေကိုဝယ်ယူနေကြပါတယ်။ထိုင်းနိုင်ငံကလည်းတရုတ်နိုင်ငံကနေရေတပ်ရင်းငုတ်တင်မောနှစ်ဆင့်ကိုဝယ်ယူခဲ့ပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုစောဝင်းလိုင်ပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရမှုကမန်အင်ဂျင်နိုင်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ဒီကနေ့မနက်အတွက် VOA အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းနိုမီတာ32 40 48 50တို့ကနေတင်ဆက်ခဲ့တာပါ။တို့တော့ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.